1335ခုဥဒဂူလကွယ်နေနိုင်ရခြင်းတနာရီနဲ့မင်းတို့ရဲ့အချိန်ကစပြီးတော့သမတတုတ်တရားနောက်ဆုံးပိုင်းဟောရအောင်ဟိုနေ့တရင်ကဒီရားမပြီးတာနဲ့ပြီးအောင်လို့ဟောတော့တာပြီးမပြီးတာနဲ့နောက်တစ်ချိန်ကလည်းအဆုံးလာပြီဆိုရင်မိုးကုတ်ရောက်နေတော့တရားဟောဖို့မဖြစ်ဘူးနောက်တစ်ခါလည်းဒီမင်းရဲ့ကမောရမေမှာမြုံလာပြီမောရမေရောက်လို့ဟောဖို့မဖြစ်ဘူးလို့ဝါဇလာပြီတော့ဒီတရားဟောတော့မတော်ဘူးဘာကောင်းလာပြီတော့ပြမဟောရမယ်လို့မှန်တယ်အဲဒီနေ့နောက်ပြန်စဉ်းစားတဲ့အခါကျတော့တလောက်ဝေးတော့လည်းနေရာပြောင်းမေ့ကုန်မယ်။ဒါတော့ဒီနေ့တရားပြီးသားဟောတော်မှာပဲလို့ဒီနေ့ဒီနေ့ပြီးသားဟောတော်လို့ကျင်းရေးကြည့်တာဒီတိုင်းကရေးကြည့်တာပါပဲ။ရေပြီးကြည့်စီဘိခဝေဧတာရဟိဉာဏ်လောကီသမဏဝါဇမဏဝါဉာဏ်လောကီပြိယရူပံဘာတရူပံသံအနိစ္စတောပတ္တနိဒုက္ခတောပတ္တနိနတ္တတောပတ္တနိရောဂတောပတ္တနိဒုရတောပတ္တနိစေတနာပဇာတိအဲဒါဟောထားပါလေဘိက္ခဝေယံတို့ယေတိကေစိသမဏဝါဇမဏဝါအကျဉ်းတစ်စုံတစ်ယောက်သောသမဏဇမဏတို့ဒီယဟန်သူမြတ်တို့သမဏဇမဏပါဠိတော်သမဏဇမဏဗမာတော်ယဟန်သူမြတ်တို့ဒီဉာဏ်လောကေပြိယရူပံဒါတရူပံလောကနဲ့ပြိယဥဒါတရုပ်တို့ခေါ်တဲ့တန်ထိုးသဘောကိုတန်ထိုးပြိယဥဒါတရုပ်ကိုနိစ္စတော့ပတ်တန်းဒီအဲမမြဲတော့အားဖြင့်မမြဲဟုမြင်ကုန်၏၊ရှုကုန်၏မြင်ကုန်၏၊ဒုက္ခတောပတ္တန်၏ဆင်းရဲဟုရှုမြင်ကုန်၏၊နတ္တရောပတ္တန်၏နတ္တဟုရှုမြင်ကုန်၏ရောဂတောရောဂနှင့်ဒုတိဟုအရာတောကြောက်ဖွယ်သေးဟုပတ္တန်၏ရှုမြင်ကုန်၏တေခိုဟုရှုမြင်သောပုဂ္ဂိုလ်တို့သည်တနာသမေပါယသာလောင်မှုတနာကိုပဇာတိစွန့်ကုန်၏အဲ့ဒါနောက်ဆုံးပိုက်ဘိသုပ္ပံကာလမှာသမဏဇမဏရဟန်းသူများတရားသိရဥဒါရရဲ့ကိုနိစ္စဒုက္ခအနာတမြင်လို့ရှိရင်ရောဂါနဲ့ဒုစရကြောင့်ဖွယ်နေဒုစရလို့နောက်ဘဝပဲလို့မြင်လို့ရှိရင်တဏှာကိုပယ်တယ်တဏှာကျင်းတယ်အဲဒီလိုမမြင်မဲ့တဲ့ကြောင်းများနိစ္စဒုက္ခအာတမြင်လို့ရှိရင်ရောဂါကျင်းတယ်ဈာမနေတာပဲနိစ္စတရားပေါ်ပဲဒီဘေးရကျင်းတယ်လို့မြင်လို့ရှိရင်တော့တဏှာဖြစ်တယ်သတိပုဂ္ဂိုလ်တွေမှာအဲဒီလိုမြင်နေတာပဲမျက်စိကမြင်နိုင်နာကကြားနိုင်နှာခေါင်းကနားနိုင်လျှာရတော့စသဖြင့်ကိုယ်ကသူတည်းသိကုစဉ်းစားကြံကြတယ်မမြဲဘူးလို့မသိဘူးမြဲတယ်ထင်နေတာပဲမြင်ရတာရောမြင်တဲ့စိတ်ရောကိုယ်ရောမြဲတယ်လို့ထင်နေကြားကြံလည်းကြားတာရောရတာရကိုရကြားပြီးတဲ့သဘောတော့အကုန်လုံးမြဲရလို့ပဲသင်တယ်။အဲနာယသာဒုတိယကအကုန်လုံးပဲမြဲတဲ့နေရာဖြစ်နေတယ်။မြဲတဲ့နေရာတွေထင်တော့အလားပါပဲသင်တယ်ကောင်းတယ်ကောင်းတယ်လို့လည်းသင်တာအပေါ်ပုဂ္ဂိုလ်ရဲ့ဒုညာကိုရောအသက်ရှင်နေတဲ့အာတာကောင်းမဲ့လို့လည်းသင်တယ်။ဒါကမှမရှိနေတဲ့အခါမှာရောအကျင်းနဲ့ဈာမနေတယ်လို့သင်တယ်သရဏဂါဝအနာရောဂါတို့ကြောက်ပြကောင်းတယ်တော့မသိဘူးစမ်းမှန်တယ်ရုပ်ပဲကိုစမ်းမှန်တယ်ရုပ်ကြောင်းပြုပြီးတော့စမ်းမှန်တယ်လို့ဆင်းတယ်ဘေးအန္တရာယ်ကျင်းနေဘေးအန္တရာယ်ဘာမှမရှိဘူးလို့ဆင်းတယ်ဘေးအန္တရာယ်မတွေ့တဲ့အခါအဲ့ဒီတိုင်းမှအောင်းမယ်လားပဲအဲ့ဒီတော့မိမိတို့ခန္ဓာကိုယ်လည်းပဲသာယာနှိမ့်သက်တယ်ညတ်ကိုယ်လည်းသာယာနှိမ့်သက်တယ်အတွင်းအပြင်နှိမ့်သက်မှုသာယာမှုတွေပြင်းအခုတော့
မြင်နေကြတဲ့ဓဝါ၆ပါးပေါ်ရင်ပေါ်ရင်ရှိမှတော့စိတ်ပြီးကြောက်သွားစိတ်ပြီးကြောက်သွားနဲ့အိဋ္ဌမမြဲတဲ့တရားတွေပဲဆိုတော့ကိုယ်တိုင်တွေးကြည့်တာအဲဒါသိအောင်လည်းကြည့်ရတာစိတ်ကြည့်ပြခြင်းနဲ့ဒုက္ခဆင်းရဲကြီးတဲ့ဘာမှနှစ်သက်ဆရာသားရဲ့အဘိုးကြောင့်ရှိဘူးတယ်လို့လည်းသိတာသူတဘောတဲ့ဓဝါတို့ဖြစ်ပြနေတဲ့အနာတ္တတရားတွေမဖြစ်ပါနဲ့လို့တည်းဟလို့မရဘူးဖြစ်ပါလို့ခေါ်လို့လည်းမရဘူးမပြတ်ပါနဲ့တရားတွေလည်းမရဘူးသူတော်တဲ့သူ့အတူဖြစ်သူ့အတူပြည့်နေတာပဲအသက်ရှင်နေတဲ့ကောင်းမဟုတ်ဘူးအနာတ္တသဘောတရားပဲဆိုတာဒါလည်းညာဒါတော့ဒီကြည့်ကြခြင်းနဲ့ဒုက္ခတွေကျဲရည်ထင်လာတော့ယောဂအစုဝေးကြည့်လို့လည်းထင်လာတယ်ယောဂအစုဝေးကြည့်လို့ပဲယောဂတွေယောဂများတဲ့ပုဂ္ဂိုလ်များဟောယောဂဖြစ်တဲ့ဒီကယောဂဖြစ်တဲ့ဝါနာနဲ့ဒီလက်ကျင်တဲ့အဲ့ဒီလိုပဲကိုယ်တိုင်ဒုက္ခဝေဒနာလည်းအများကြီးထင်တယ်ဒုက္ခမဟုတ်တော့လည်းပြက်လိုက်ပြက်လိုက်အဲ့ဒါလေးကဒုက္ခသဘောဖြစ်ပြီးတော့ထင်နေတော့ယောဂသူ့ဝေးကြည့်လို့ဖြစ်ယောဂဤတရားဌာနယောဂရဲ့အပိုင်းဟုန်ကြီးအဲ့ဒီနေရာပြင်ထင်လာတယ်ကြောက်စရာကောင်းတဲ့ဘေးပဲကြောက်စရာကောင်းတဲ့ဒါလေးကိုခဏမစဲပြက်နေတာကိုငါလုံးအောင်မြင်နေရတာကိုငါကိုယ်ကြီးမြဲနေတယ်ဆန်းလာနေတယ်ကောင်းနေတယ်ဒီလိုထင်နေတာမှန်စင်စစ်ကတော့သူကခဏမစဲပြက်ကြောက်ကြရပဲဘယ်ရှိမဆိုသိနိုင်တယ်ဆိုတော့ကြောက်ကြပြီလို့မြင်တယ်မြင်တော့မိမိတို့ခန္ဓာမြတ်သက်သာယာမှုကျင်းသွားတာပေါ့အစတုန်းကတော့ကောင်းတယ်ထင်လို့သာယာနေတာယူတယ်ယူတယ်အနိစ္စဒုက္ခအနတ္တရောတာဘုရားအနိယချင်းမြင်နေလို့ရှိရင်မြင်တယ်မြင်တယ်အဲဒီယုံနာနဲ့စပ်ပြီးတော့စိတ်မဲ့တဏှာတွေမဖြစ်ဘူးတဲ့မြတ်သက်သာယာမှုဒီကိုလောလောဆယ်ဖြစ်နေတာကိုလည်းသာနေတယ်မဖြစ်ဘူးနောင်လည်းဒီလိုဖြစ်နေတဲ့စိတ်ကြီးတောင်းတဲ့စိတ်ကြီးမဖြစ်ဘူးတဏှာကျင်းနေအဲဒီတဏှာကျင်းရင်ဘာဖြစ်တော့ဆိုဝေဒနာပဇာတိသေဥရိမဇာတိတဏှာပယ်လို့ရှိရင်ဥပရိဆိုတဲ့ခန္ဓာလည်းပယ်ပြီးသားဖြစ်တာပဲတဏှာရှိတော့ကိုယ်ကိုယ်လေးตายာအမြတ်ကိုယ်ตายာဘာကြောင့်ပါပေါ်တိုင်းပေါ်တိုင်းယုံနာနေအကောင်းရှင်ကြီးตายာနှစ်သက်နေလို့ဒီကံนี้မှာဆွဲပါနေဘဝအတိတ်ခန္ဓာအတိတ်တွေရတယ်ဒါအနေနဲ့မရှိလို့ရှိရင်ဒီကနေ့ဘာမှမဆွဲတော့ဘူးဘဝတိခန္ဓာတည်းမဖြစ်ဘူးသုံးရင်းအဲဒါတော့တဏှာကိုပယ်တိုင်းပယ်တိုင်းကတဏှာကဆက်ပြင်းမဲ့ခန္ဓာတွေလည်းပယ်ပြီးသားဖြစ်နေတာပဲတဏှာချင်းရင်ခန္ဓာလည်းချင်းပြီးဥပ္ပိခန္ဓာလည်းချင်းပြီးအဲဥပ္ပိခန္ဓာတွေပယ်လို့ရှိရင်ဥပ္ပိခန္ဓာချင်းရင်မဖြစ်တော့ဥပ္ပိခန္ဓာမဖြစ်တဲ့ဆင်းရဲခန္ဓာမရှိတော့ဘဝတည်းမရှိအောင်မအိုရအောင်မနာရအောင်မတရားအောင်ဆွေးမှုဆွေးခြင်းပြုအောင်အဲဒီဆင်းရဲခြင်းနဲ့ဆင်းရဲခြင်းတော့ဘာဖြစ်တော့တော့ဒီပရိမောသန်ဒီဒီထိုဥရိခန္ဓာကိုပယ်တော့ဆင်းရဲကိုပယ်တော့ပုဂ္ဂိုလ်တို့ဒီဥရိခန္ဓာခြင်းတော့ဆင်းရဲခြင်းတော့ပုဂ္ဂိုလ်တို့ဒီဇာတိယဘဝတည်းဖြစ်ခြင်းမှပရိမောသန်ဒီလွန်မြောက်ကြလေကုန်ဘဝတည်းပြရတော့ဉာဏ်ဖြစ်မှာသောလုံးကမှာယာနာမဖြစ်သေးရင်တော့သူမိရအောင်နဲ့စပ်ပြီးတော့ပြင့်မဲ့ခန္ဓာတွေဆင်းရဲကျင်းနေတိုင်းကြတဲ့အာယုန်တွေမကျုမိရင်ဒီအာယုန်အကြောင်းပြုပြီးတော့ဒီနေ့သားတွေဖြစ်ဒီနေ့သားနေနေတော့ခန္ဓာတွေဘဝတည်ပြီးကြည့်ရမယ်အဲ့ဒီဟာတွေကျုမိတဲ့အာယုန်တအားလုံးတအားလုံးမှာပြင့်မဲ့ခန္ဓာတွေဘဝတွေဘဝတွေဘဝပြင်းပြင်းသွားတယ်ယာနာဖြစ်တဲ့အခါကာလကျတော့မဟာမတွေ့တာချင်းမရှိတော့ဥပ္ပိခန္ဓာတွေဘဝတွေမကြည့်ရတော့ဘူးဉာဏ်သာတိရဘဝတည်ခြင်းမှာလည်းပြိမောသံဒီလွန်မြောက်ကြလေကုန်သရာယဥခြင်းမှမရဏိနသိခြင်းမှပုဂ္ဂိဟိဆိုရင်ခြင်းတော်မှပရိဒေဝေဟိငိုကြည့်ရခြင်းတော်မှဒုက္ခေကိုသိရတော်မှဒေါမနသေဟိသိလုံးမသာခြင်းဒေါမနသာသိသိရတော်မှဥပါယတေစိတ်ကျင်းသာပူပန်ခြင်းသိရတော်မှပြိမောသံဒီလုံးဝလွန်မြောက်သွားကြလေကုန်ပြိမောသံဒီဒုက္ခသမာဓိဝရမိဒုက္ခသမဆင်းရဲအပေါင်းမှာပရိမောသန်ဒီလုံးဝလွန်မြောက်သွားကြပြီဟူ၍အဟံဃာပြေဝရမိဟောတော်မူသည်အဲဒီဘက်ကလူရင်းမှာပဲသိရယုတ်သာတယုတ်တော့ခေါ်တယ်မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်နေတဲ့သဘောတရားအဲဒါကြီးအနိစ္စဒုက္ခအနတ္တမြင်လို့ရှိရင်ယောဂနဲ့တူတဲ့ကြောက်ခွဲဘေးကြီးပဲမြင်လို့ရှိရင်အဲဒီဓဝါ၆ပါးပေါ်တဲ့တရားတွေနဲ့စပြီးတာယာမှုသဘောကြမှုပေါ်တယ်ကောင်းတာလေးမြင်သားရကောင်းတာလေးကြားရင်သားကောင်းတာလေးစားရင်သားရကောင်းတာလေးတွေ့ကြည့်လို့ရှိရင်သားရတဲ့အဲဒီအကောင်းကြီးသင်ရတာလေးသားရတာလေးအဲဒီသားမှုတွေကျင်းသွားတယ်အခုသလိုတော့သားသလိုနောက်တော့ဒီလိုအကောင်းကောင်းကြီးရပါသေးဆိုရင်ရှင်လေးနောက်နာတဲ့တဏှာလည်းမရှိဘူးကျင်းသွားတ တဏှာခြင်းတော့တဏှာကဖြစ်ပေမဲ့ဥရိခန္ဓာတွေခြင်းနဲ့ဥရိခန္ဓာတွေရှိတော့ဘဝသူရှင်းစားကြည့်တော့သင်ရည်အကုန်လုံးပြင်းသွားတယ်အဲ့ဒီပဲယူလေးပဲဆိုင်သားလေးဆိုရမယ်ဆိုင်ယုံတိပညာရည်ကမပါလာမလို့ပါတယ်လို့ပါတယ်သူမပါဘူးနဲ့ပြီးရတော့သာသာရဟုခေါ်တော့ဖြစ်ပေါ်တာယာဝေသဘောကိုသီယယုံသာတယဟုခေါ်တော်ဖြစ်ပေါ်တာယာဝေသဘောကိုနိစ္စဒုက္ခအနတ္တဟုမြင်လင်ယောဂဟုတောက်ပေါ်သေးဟုမြင်လင်သနာကိုပယ်သည်နိုင်ကြရင်တဝါချက်ပါဆိုတဲ့တိယောက်သာတာလို့ခေါ်တယ်။ဖြစ်ပွဲပဲ။ကောင်းတယ်ဆိုရင်ဖြစ်တာပဲ၊နှစ်သက်တာပဲ၊ဒါရတာပဲဖြစ်ပွဲသာရပဲ။အဲ့ဒါကိုဉာဏ်ကြရင်ရှုလို့ဖြစ်ပြီးရောက်တော့အနေစာရဖြစ်ဖြစ်ချင်းနဲ့ဆင်းရဲတဲ့သူတဝါတဲ့လူဖြစ်ပြနေအနတ္တသဘောပဲလို့နိစ္စဒုက္ခအနတ္တမြင်လို့ရှိရင်ရောဂါစုဝေးခြင်းနဲ့တူတဲ့ကြောက်ဖွဲဘေးပဲလို့မြင်လို့ရှိရင်ရှုပြီးတော့ဒီလိုမြင်နေရင်အခုရှုမှတဲ့ပုံပေါ်တယ်မြင်နာမမြင်နာရကိုယ့်အကိုပဲသုံးကြမှာပြုနေတော့ဒီလိုသင်ရလားမြင်အနိစ္စမမြဲတာတော့ဒီကထင်ပါပဲဒုက္ခလည်းထင်ပါအနတ္တလည်းထင်ပါတခါတည်းရောဂါစုဝေးကြီးနဲ့ဒီလိုလည်းထင်ပါတယ်ကြောက်ကြဘေးနဲ့ထင်ပါတယ်တခါတည်းတဏ္ဍာကသိတင်လာတော့မဟုတ်ဘူးအဲဒီလိုသင်တိုင်းမြင်တိုင်းတဏှာကိုပယ်တဏှာပယ်ဆိုတဏှာကျင်းလာပါပဲဒီမင်းကနေလို့သွားရောတွန်းထိုးနေရတာမဟုတ်တော့တဏှာကျင်းသွားတာပါဠိကတော့ပဇတိဖဲစီလို့ဒီလိုဟောတယ်ဒါကသူပါဠိလက်ကျဘာသာပြန်နာတနာကိုပယ်ပြီဆိုလိုတာကတော့တနာကျင်းပြီပါပယ်ဆိုကျင်းတာပဲဒီတနာဘယ်သူမှသမင်တွေကပယ်နေရတာမဟုတ်ဘူးဒီတော့အမှားပြင်းနေတာလို့ရှိရင်တနာစိတ္တဝတာဝေဒနာမဖြစ်တာကိုကျင်းတာကိုပြောတာအဲဒါကြောင့်တနာကိုပယ်ပြီတနာကျင်းပြီပြောရမယ်တနာကိုပယ်ပြီတနာကျင်းပြီတနာကိုပယ်ပြီဆိုတဲ့စကားကိုတနာကျင်းပြီလို့ထပ်ပြီးတော့ဖွင့်တယ်အခုရသုံးစကားကတနာခြင်းတယ်လို့ပြောမှနားလည်တယ်တနာကိုပဲဆိုတာစကားတနာကိုပဲဒီတနာခြင်းဒီတနာခြင်းလင်ဘုရိခန္ဓာလည်းခြင်းနေတော့ဒီအဲနိစ္စတာရမှုတောင်းတော့မှမရှိဘူးဆိုတော့ရှင်ဒီကနိစ္စကလည်းဘာမှမဆွဲလန်းတော့အဲနောက်သောသူဒီစိတ်တက်သွားရောဒုဏခန္ဓာသေးတယ်မရှိဘူးဒီခန္ဓာခြင်းနဲ့ဥရိခန္ဓာခြင်းတော့ခန္ဓာရှိမှဆင်းရဲရှိတာပဲဘဝသိရှိရတယ်ဥရရတယ်နာရတယ်သိရတယ်ဆိုတာခန္ဓာကြီးလို့ခန္ဓာမကြီးပဲဘဝသိရှိရမလားမကြည့်ဘူးဘုလည်းမဟုတ်နားလည်းနားသိလည်းမသိဆိုရင်ဘုဆိုခြင်းလည်းမကြည့်ဘူးအဲကြောင့်ဥပရိခန္ဓာလည်းခြင်းတယ်တော့ဒီသင်္ခါထသိမ့်နေတယ်တော့ဒီပါဠိမှာလည်းကြည့်ရတယ်ဒီမှာဘုန်းကြီးတို့လိုလေးတော့ဒါတော့မှအာဓမ္မဆိုသောသာရိုက်ရှိနေတဲ့သံဃောပါဠိတိုင်းဆိုအခြေကြီးပဲဒိဋ္ဌိကတော့ဒီတိုင်းပါပဲအခြေကြီးနေတဲ့ဒီတိုင်းပဲသူတို့ကတော့အဲတစ်ခေါက်ဆိုရပြိယသာတယဟုခေါ်တော့ဖြစ်ပွဲသာယဝဲသဘောကိုနိစ္စဒုက္ခအနတ္တဟုမြင်လင်ယောဂဟုသောဖွဲသို့မြင်လင်တဏှာကိုပယ်သည်တဏှာခြင်းသည်တဏှာခြင်းလည်းဘူရိခန္ဓာလည်းခြင်းလေတော့သည်သင်္ခါတိတ်ငြိမ့်လေတော့သည်အဲ့ဒါသမထသုတ်ရဲ့ဘာသာပြန်တော်ဆုံးယူကြည့်တဲ့အပိုင်းပဲအဲ့ဒီအပိုင်းကအဲ့ဒီတဏှာပူရိခန္ဓာရဲ့ဆင်းရဲနေမှုဘယ်ဘုံဘယ်နည်းချင်းတော့ဆိုပရိစ္ဆေသမုပ္ပါဒ်နည်းနဲ့ရင်းကြအကြောင်းကျဆက်တယ်ဘုံနဲ့အတိတ်ကြောင့်၅ပါးကြောင့်ပစ္စုပ္ပန်ကြောင့်၅ပါးဖြစ်လျက်ရှိသည်နားလေးရတော့နှုတ်ကြရတာခဏခက်ပါဦးလွယ်ပါရဲ့လို့ဆိုတော့ဆိုင်ဆိုရမယ်အတိတ်ကြောင့်၅ပါးကြောင့်ပစ္စုပ္ပန်ကြောင့်၅ပါးဖြစ်လျက်ရှိသည်အတိတ်ကြောင့်၅ပါးကြောင့်သစ္စာပါကျုံ၅ပါးဖြစ်လျက်ရှိသည်ဒေကျောင်း၅ပါးကြောင့်သစ္စာပါကျုံ၅ပါးဖြစ်လျက်ရှိသည်အဲဆိုနေပါမလားဆိုင်ရတော့ပါဘူး ပေါ့တော်တော်လေးရတယ်အတိတ်ကြောင့်၅ပါးကြောင့်ပြစ္ဆုတ်ပါညူ၅ပါးဖြစ်နေပြီအတိတ်ကြောင့်၅ပါးရှိတယ်ပြစ္ဆုတ်ပါညူ၅ပါးဖြစ်နေတယ်အတိတ်ကြောင့်၅ပါးကဘာလဲဆိုတော့ရှင်ရင်အဝိဇ္ဇာတဏှာဥပါဒါကာသင်္ခါရဤ၅ပါးအမှားကြည့်ခြင်းကြောင့်အတိတ်ကြောင့်၅ပါးဆိုဒီ၅ပါးခေါ်တယ်ဆိုရမယ်အဝိဇ္ဇာတဏှာဥပါဒံသံသင်္ခါရဤငါးပါးအမှတ်ရစေကြောင်းဤကြောင်းနဲ့အဲဒီကြောင်းဆိုအတူတူပဲသိရှိအတူတူပဲအဝိဇ္ဇာတဏှာဥပါဒံသံသင်္ခါရဤငါးပါးမัจจေကြောင့်ဝိဇ္ဇာတနာဥပါဒံသံသင်္ခါရငါးပါးမัจจေကြောင့်ဟုတ်ရလို့ချင်းပြိဿဓမ္မပတ်ဒီကုန်းနားလဲတယ်အဲဒီကြောင်း၅ပါးကြောင့်ပြိဿဗံကျိုး၅ပါးဖြစ်နေရှိဒီကြောင်း၅ပါးကဘာလဲဝိဇာတနာဥပါဒံကံသင်္ခါရဤ၅ပါးမှားကြခြင်းကြောင့်ဝိဇာနဲ့တဏှာကနှစ်ခုဥပါဒံကံသင်္ခါရဒါက၃ခုအလုံး၅ခုရှိတယ်အဲဒီကြောင်းဆိုဒီ၅ခုပဲဝိဇာပိစယသင်္ခါရအဝိဇာကြောင့်အဝိဇ္ဇာရှိလို့သင်္ခါရဆိုတဲ့အာထုံမှုတွေဖြစ်နေတယ်။ကောင်းသာချမ်းသာအောင်လို့ကောင်းသာချမ်းသာအောင်လို့အာထုံမှုတွေဖြစ်နေတယ်။ဒီရောဝိဇ္ဇာသမုပ္ပါဒ်မှာကြရတယ်။မှမသွားမှားမြင်တာအဝိဇ္ဇာကြောင့်ချမ်းသာလိမ့်လို့ယူမျိုးကိုလည်းသုံးမျိုးမှုကပြည့်စုံမှန်၍အဲဒီလင်္ကာအဲဒီလင်္ကာကအဓိပ္ပာယ်နဲ့ကလည်းအတူတူပဲ။အဝိဇ္ဇာကြောင့်ဆိုတာအဝိဇ္ဇာတခုလည်းမဟုတ်ဘူးဆိုတာအဝိဇ္ဇာကအကောင်းထင်လာတော့အကောင်းထင်လာပြီးတဏှာစာရမှုဖြစ်တာပေါ့။ဒါမဲ့ပါရလူညင်းလာပြီးကောင်းတယ်ထင်လူညင်းလာပဲ။အခုလူညင်းမှုနေတဲ့မှုတွေဖြစ်ရင်ဘာကြောင့်လဲမေးကြည့်ရင်ကောင်းတယ်ထင်လို့ပဲ။တကယ်ကောင်းတာဟုတ်ဖို့မဟုတ်ဘူးပဲ။ကောင်းတယ်ထင်လူညင်းနေတဲ့မှုဖြစ်တာလေ။လူညင်းနေတဲ့မှုဖြစ်တော့ဆွဲလာတာဘောဥပါဒါဖြစ်လာတယ်။ဥပါဒံဖြစ်တော့အာထုတ်တယ်တဲ့သင်္ခါရတဲ့အာထုတ်တော့ကာမြောက်သွားတယ်တဲ့ဒါလည်းဆိုတာအဝိဇ္ဇာကအလွဲထင်တယ်လွဲထင်တယ်အမှန်မသွားအမှန်အမှန်ကိုမသိဘဲနဲ့အလွဲပြီးတာတဲ့အမှန်မသွားအမှန်မြင်ကဝိဇ္ဇာကြောင့်သံသာလိန်တော်ကြီးညောကိုလည်းသံသာလိန်မယ်လို့ထင်တာအဝိဇ္ဇာကသံသာလိန်မယ်ထင်တော့အဲ့ပါလေအလိုရှိတာပဲတဏှာပြည့်လာသံသာလိန်မျိုးကြီးညောကိုလည်းသုံးမျိုးမူကံပြုစီမံ၏အမှုကံ၃ပါးကိုပြုသည်တဲ့သင်္ခါရနဲ့ကံအဲဒီမှာအဝိဇ္ဇာအဝိဇ္ဇာကြည့်ရင်တဏှာဖြစ်တာပဲဥပါဒါနဲ့ဆွဲလိုက်တာဆွဲလိုက်ရင်အာထုတာအာထုရင်ကံဆန့်မြောက်တယ်ကိုယ်နဲ့အာထုပြုလို့လို့ရှင်းကာရကံနှုတ်နဲ့ပြောဆိုလို့ရှင်းဝင်ကြီးကစိတ်နဲ့ကြံပြီးလို့ရှင်းမနှောကံကံဆန့်မြောက်သွားတယ်အဲဒါကြောင့်အဝိဇ္ဇာတဏှာဥပါဒါကသင်္ခါရ၅ပါးမှားကြခြင်းကြောင့်ဒီကုဘဝဖြစ်ပေါ်လို့ရပြေပွားကကြောင်းဟာဒီ၅ပါးပဲတဲ့မြတ်စွာဘုရားဒေသနာမှာအချင်းချင်းဟောတာတဲ့ဝိဇ္ဇာသစ္စာသင်္ခါရအဲဒီ၅ခုတည်းကဝိဇ္ဇာနဲ့သင်္ခါရနှစ်ခုပဲဟောတာအဝိဇ္ဇာရှိရင်အလွဲပြီးရဲဆိုတော့အလွဲကိုအကောင်းထင်တာကိုသနာဖြစ်ပြီးသနာဖြစ်ရင်ဆွဲလာပြီးဆွဲလာအာထုတော့သင်္ခါရဖြစ်သင်္ခါရအာထုလိုက်တော့ကံစွာမြောက်တော့တာဟောအာထုရင်ကံဖြစ်တော့တာအဲဒါကြောင့်ဝိဇ္ဇာတနာဥပါရံကမင်္ခါရဤငါဝါမှားကြခြင်းကြောင့်အဲ့ဒီရှင်းကြောင်း၅ပါးကြောင့်သစ္ဆုတ်ပံဘောကအကျိုး၅ပါးဖြစ်နေတယ်ဘာတုံးသစ္ဆုတ်ပံကျိုး၅ပါးကဘာတုံးဆိုတော့ဝိညာဉ်နာယသရဏဖသဝေဒနာဤငါးပါးအမှားပါခုအကျိုးအဲဒီခုအကျိုးဆိုတာသစ္ဆုတ်ပံမယ်ဆိုတော့ဝိညာဉ်နာယုတ်ဖလာယရဏဖသဝေဒနာ ငါးပြာမှတ်ပါခုအကျိုးဝိညာဏယုတ်အလာယရဏအတ္တဝေနာငါးပြာမှတ်ပါခုအကျိုးဝိညာဏယုတ်အလာယရဏဟာတဝေဒနာငါးပါးမှတ်ပါခုအကျော်ဝိညာဏယုတ်သလာယရဏဟာတဝေဒနာငါးပါးမှတ်ပါခုအကျော်ဘုရားမညာဟာတဝိညာဏယုတ်သလာယရဏပတ္တဝရဏငါးပါးမှတ်ပါခုသလာယရဏပတ္တဝရဏငါးပါးမှတ်ပါခုအဲ့ဒါဒီခုဖြစ်နေတာအကျိုးတရားကြီးဒီအကြောင်းကညာဘယ်တွေကစပြီးတော့ဝိညာဉ်စပြည့်စုံဝိညာဉ်ဘယ်တွေဝိညာဉ်သာမဟုတ်ခုမြင်တဲ့ဝိညာဉ်ကြားတဲ့ဝိညာဉ်နားနဲ့ဝိညာဉ်စားတဲ့ဝိညာဉ်စိတ်တွေပဲဝိညာဉ်စားစိတ်တွေပဲမြင်စိတ်ကြားစိတ်နားစိတ်စားစိတ်ခီးပြီးစိတ်ကြံပြီးစိတ်သွား၆ပါးအောင်၆ပါးပြီးနေတဲ့စိတ်တွေကဝိညာဉ်တွေပဲမြင်နိုင်ကြားနိုင်နားနဲ့စားနိုင်တွေ့ကြည့်နိုင်သူတို့ဖြစ်နေတာပဲဒီကုသနာကြံတဲ့၆ပါးဝိညာဉ်၆ပါးဖြစ်အဲ့ဒါဝိညာဉ်နဲ့နာယုတ်သူနဲ့တွဲပြီးဖြစ်တာကနာအာယုန်ကြီးရောက်သွားတဲ့သဘောအာယုန်နဲ့အာယုန်ကြီးကိုရောက်သွားတဲ့စိတ်စိတ်စိတ်ကရောက်သွားတဲ့စိတ်စိတ်တွေကိုတွဲပြီးတော့ပါလာအာယုန်ညွတ်တဲ့သဘောဒီနန္တရားတွေရုပ်ကလည်းပဲမြင်တယ်ဆိုမျက်စိရုပ်တော့ဆင်းရုပ်တော့ဒါတွေရှိတာပေါ့ရုပ်မရှိဘဲနဲ့မြင်လို့မဖြစ်ဘူးအဲ့တော့ဝိညာဉ်ဖြစ်တဲ့ဆိုရင်ရုပ်ကလည်းပါလာပဲဝိညာဉ်နာယုတ်ဝိညာဉ်ကတခုနာယုတ်ကတခုသလာယရဏအာယရဏ6ပါးအာယရဏ6ပါးဆိုတာမြင်မှုဣတိယကြားမှုဣတိယဒါတွေပါပဲမြင်မှုဣတိယမျက်စိအာယရဏတခုပဲသက္ကာယရဏဆိုတယ်အဲဒီမျက်သက္ကာယရဏရှိတော့မြင်မှုဖြစ်တာမျက်စိရှိတော့မြင်မှုဖြစ်တာနားရှိတော့ကြားရဲသောတာယရဏဆိုတယ်နားကနှာခေါင်းရှိတော့နားနဲ့ခန္ဓာယရဏခေါ်တယ်လျှာရှိတော့ရရပြီးတဲ့ဇီဝယရဏခေါ်တယ်ကိုယ်ရှိတော့ကိုယ်တစ်ခုလုံးမှာအတွေ့အထိဖန်နိုင်တဲ့ဒါကပဒါရခေါ်တာအရိဇာကာယပဒါရကာယရဏကာယရဏလို့ခေါ်တယ်။အဲဒီကာယရဏကာယပဒါရရှိတော့အတွေ့အထိတွေပြီ။အဲစိတ်ရှိလို့တဲ့စိတ်ကုသနာကြံနေမှုတွေဖြစ်တယ်တဲ့မနာယရဏကာယရဏ6ပါးမျက်စိနာနှာခေါင်းခရကိုစိတ်ဉာဏ်အရဏ6ပါးအဲ့ဒါသလာယရဏခေါ်တယ်ပါက6ခုပဲသာသာနေပြီသာဖြစ်နေအရဏ6ပါးပဲသလာယရဏသအာယရဏ6အာယရဏအကြောင်း6ခုတဲ့မြင်မှုကြောင့်မစသည်ဖြစ်ခုအကြောင်းကြောင်း6ပါးဝိညာဉ်နာယုတ်သလာယရဏဖတ်တာအာယုန်နဲ့ဖြစ်နေတွေ့တူသလားဖတ်တာမြင်နေဆင်းတွေ့ကြားနေဆင်းတွေ့တူသလားဝေဒနာတွေတွေ့တာအာယုန်ခံစားတယ်ကောင်းရင်ကောင်းလိုက်မကောင်းရင်မကောင်းလိုက်ခံစားစူးစူးတာနဲ့ဥပမာမိပြီးတော့ကြည့်ရမယ်စူးစူးတာနည်းနည်းဆိုရင်နည်းနည်းနာတယ်နည်းနည်းဆိုရင်နည်းနည်းနာတာပဲအဲ့ဒါအတွေ့အကောင်းဆုံးလိုက်ပြီးတော့ခံစားမှုအကောင်းဆုံးတွေဖြစ်နေအဲ့ဒီ၅ပါးဟာဒီခုအကျိုးတွေပဲမြင်နေကြတဲ့ဒီအကျိုးတွေဖြစ်နေတာပဲဟိုမြင်နေကြတဲ့နာနဲ့စားတဲ့တွေ့ရှိတဲ့ကိုယ်ရဆန်းတဲ့အဲဒီခုစဉ်းစားကြံစည်တဲ့ဒီမှာဒီတိုင်းဒီတိုင်းဟာဒီကျိုးငါးပါးတရားတွေဖြစ်နေတာဝိညာဉ်နာသဒနာဖသဝေဒနာယင်အားကြာမှတ်ပါခုအယူအဲ့ဒီဒီကျိုးငါးပါးကိုပဲပုဂ္ဂိုလ်သတ္တဝါခေါ်နေရတာဒါတွေရှိနေလို့ဒါတွေနှုတ်ပြလိုက်ရင်ပုဂ္ဂိုလ်သတ္တဝါမဟုတ်တော့ဘူးဝိညာဉ်စိတ်လည်းမရှိဘူးနာလည်းမရှိဘူးရုပ်လည်းမရှိရင်ဘာမှမရှိတော့ဘူးအာယရဏမျက်စိနားနှာခေါင်းစသည်လည်းမရှိဘူးအာယုန်နဲ့သိနေလည်းမတွေ့ဘူးဘာမှအကောင်းဆုံးမခံစားဘူးဆိုရင်သူကသေဝတ္ထုကိုလုံးလုံးပျောက်သွားတယ်ဘာမှမရှိတော့ဘူးအခုပုဂ္ဂိုလ်တ attva လူရဲ့မိမယောက်ျားစသည်ဖြင့်ခေါ်နေရတာဒီ၅ပါးသောတရားတွေဒီကျိုးတရားတွေဖြစ်နေတာရှင်းဘုရားက အဝိဇ္ဇာရဏဥပါဒါကံသင်္ခါရအကြောင်းရှိတယ်လို့ဒီခုပရိသေကစပြီးတော့ဝိညာဉ်နာယုတ်သလာယရဏဖာသဝေရဏငါးဥဒ္ဒတရားတွေပြည့်နေတယ်ဒါအခုကျိုးတွေတဲ့လူဆိုတာလည်းဒါပဲမိမဆိုတာလည်းဒါပဲယောက်ျားဆိုတာလည်းဒါပဲပုဂ္ဂိုလ်ဆိုတာလည်းတတ္တဝါဆိုတာဒါပဲဝိညာဉ်နာသနာဖာသဝေရဏဒီကျိုး၅ပါးဒီခုပြည့်နေဝိပဿနာကျွတ်တာဒါတွေကျူးနေရတာလို့ဆိုတာမြင်တိုင်းမြင်တိုင်းကျူးရတယ်မြင်တဲ့ဝိညာဉ်စပြီးတော့ကြားတိုင်းကြားတိုင်းကျူးရတယ်ကြားတဲ့ဝိညာဉ်စပြီးအကုန်လုံးကျူးနေရတယ်ဝိညာဉ်သောတာနာဖတာဝေဒနာဤငါးပြာမှပါခုအကျိုးတဲ့ပြီးတော့အတိတ်ကြောင့်ငါးပါးကြောင့်ပစ္စုပန်ကျိုးငါးပါးအဖြစ်လျက်ရှိပြီးတော့အတိတ်ကြောင့်ငါးပါးဘာတော့ဝိသရဏဥပါဒါကံသင်္ခါရဤငါးပါးမှတ်ချက်ရှိကြောင်းဒီကအဝိဇ္ဇာလည်းရှိလို့သာတမဲ့မှုရှိလို့ဆွဲလမ်းမှုရှိလို့အဲကုသိုလ်ကံကိုပြုလို့လာခဲ့ကြတယ်ဒါနတိလကုသိုလ်ကံပြုလို့လို့သင်္ခါရကံမြောက်ခဲ့အဲ့ဒီကံကနေဒီကံဤအဲဒီကံပေါ်လာပြီအဲဒီကံကအကျိုးပေးတော့ယခုဘုရားပြိတ္တိကစပြီးတော့လူပြစ်လာတာအဲဒီတော့ကြည့်ရမှာပြိတ္တိဝိညာဉ်ကစပြီးတော့ပြစ်လာဝိညာဉ်လည်းရှိတယ်နာမ်နဲ့ယုတ်လည်းရှိတယ်အာယတန၆ပါးမျက်စိနားစပြီးလည်းရှိတယ်ကိုယ်ကူးတဲ့ဒီရှိနေတာပဲအာယတန၆ပါးတွေ့တာလည်းတွေ့နေတာပဲမြင်တိုင်းကြားတိုင်းတွေ့နေအဲအကောင်းဆုံးဒီခံစားမှုလည်းခုရှိနေတာပဲအဲ့ဒါကြီးကဒါတွေကိုလည်းငါပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲသတ္တဝါပဲအဲဒီတော့ရှင်ရှင်ဆွဲလာနေကြတာအမှန်ကတော့ဒီကျိုးငါးပါးသောတရားတွေကခဏမစဲဖြစ်ပြနေတာဒါပဲရှိရဲ့ဒါတွေရှုမှတ်နေရတာဝိညာဏသာရတနာဘာသာဝေဒနာဤငါးပြာမှားပါခုအကျိုးအဲ့တော့ဒါနားလည်လောက်ပါပြီဒီကျောင်းငါးပါးကျောင်းပစ္စုပန်ကျိုးငါးပါးဖြစ်ရဲ့ရှိပြီဆိုတာအဲ့ဒါပဲဒီသုံးပိုက်ဆိုင်တာရှင်းသွားတယ်ဒါပြီးသွားတယ်နောက်ဘဝကျတော့ဘယ်နဲ့လို့ဖြစ်အောင်မတော်ဆိုတော့အတူတူပါပဲဟိုတုန်းကအတိတ်ကျောင်းတော့ယခုဘဝကဖြစ်တဲ့အကျောင်းကလည်းအတိတ်ကျောင်းတော့ပဲပစ္စုပန်ကျောင်းအဲ့ဒီသစ္စာပါအကြောင်း၅ပါးကြောင့်နောက်နာကအကျိုး၅ပါးဒီလိုဖြစ်သွားမှာပဲအတူတူပဲတဘွားပြီးတဘွားဒီလိုဖြစ်လာသစ္စာပါအကျိုး၅ပါးသောမြင်သစ္စာပါအကြောင်း၅ပါးဖြစ်သည်သစ္စာပါအကျိုး၅ပါးမြည်တဲ့သစ္စာပါအကျိုး၅ပါးဆိုတာဒါတော့ခုနကပြောတဲ့ဝိညာဉ်သောတာနာဖတာဝေဒနာဒါတွေပဲမြင်နေကြတဲ့တဘွား၆ပါးပေါ်တဲ့တရားတွေသစ္စာပါအကျိုးတရားတွေအဲ့ဒီသစ္စာပါအကျိုးတရားတွေမြည်၍သစ္စာပါမှာအကြောင်းထပ်ပြီးတော့ဖြစ်ပြန်တယ်အကြောင်းတစ်ခုထပ်ပေါ်ရတယ်နောင်ဘဝအတွက်အကြောင်းပေါ်လာအဲဘာတွေတုံးဆိုတော့၅ပါးပဲတဲ့အကြောင်း၅ပါးဖြစ်ပြီးဘာတွေတုံးဆိုဝေဒနာကြောင့်ဒနာဖြစ်စားပြီးတော့သစ္စာသမုပ္ပါမှာဝေဒနာဖြစ်ဆရာဒနာဝေဒနာဖြစ်ဆရာဝေဒနာဥသောကြောင့်ကြောင့်ဒနာသည်ကာမဝတိဖြစ်ပေါ်၏အဲကောင်းကောင်းခံစားရင်အဲ့ဒါသဘောကျမကောင်းတာခံစားရင်ကောင်းတာမျှော်လင့်တောင်းတာအဲဒီလိုလာတာဝေဒနာကြောင့်ဒနာဖြစ်ကောင်းရဲ့လူရှိနေတာဒနာသစ္စာဥပါရဏံဒနာဖြစ်တော့ဒါဟာနှစ်သက်ဆွဲလာတောင်းတာတော့အဲဒါဟာနှစ်သက်တောင်းတာတော့ဆွဲလာမှုဒနာဥပါရဏဖြစ်တယ်ဥပါရဏဖြစ်တော့ဘာဖြစ်တုံးဆိုတော့ဘောကာမဘဝဖြစ်တယ်နောက်ဘဝတိစီကြောင်းဖြစ်တယ်ကုသိုလ်ကအကုသိုလ်ကဖြစ်သွားတယ်အဲဒါကိုဝေဒနာကြောင့်ဒနာဖြစ်ခြင်းစသည်နဲ့ဒိသသမုပ္ပါရနေတဲ့ပုဂ္ဂိုလ်ဆိုတာလွယ်လွယ်ပါပဲဝေဒနာဖြစ်စရာဒနာအနာပစ္စယဥပါရဏဥပါရဏပစ္စယဘောအဲ့ဒါသစ္ဆုတ်ပံအကြောင်းနေသစ္ဆုတ်ပံအကျိုး၅ပါးကိုမိမိရဲ့သစ္ဆုတ်ပံအကြောင်း၅ပါးဖြစ်ပြီးယခုမြင်နှံကြားနေဖြစ်တာသစ္ဆုတ်ပံအကျိုး၅ပါးအဲ့ဒါမှီပြီးတော့သစ္ဆုတ်ပံအကြောင်း၅ပါးဖြစ်တာမရှိတဲ့ပုဂ္ဂိုလ်ဒီမှာဒါဖြစ်နေတာပဲအဲမရှိတဲ့ပုဂ္ဂိုလ်ဒါဖြစ်နေတယ်အဲ့ဒါနားလည်အောင်ဆိုရမယ်သစ္ဆုတ်ပံအကျိုး၅ပါးကိုမိမိရဲ့သစ္ဆုတ်ပံအကြောင်း၅ပါးဖြစ်ပြီးသစ္စုတ်ပံအကျိုး၅ပါးကိုမြည်၍သစ္စုတ်ပံအကျိုး၅ပါးဖြစ်သည်သစ္စုတ်ပံအကျိုး၅ပါးကိုမြည်၍သစ္စုတ်ပံအကျိုး၅ပါးဖြစ်သည်ဟုအကျိုး၅ပါးဆိုတာဝိညာဏသနာဖတာဝေဒနာခန္ဓာအဲ့ဒီ၅ပါးကိုမှီပြီးတော့ယခုဘဝမှာပဲအကြောင်းနေဖြစ်လာတယ်သစ္ဆုတ်ပံအကြောင်းခေါ်တယ်ဘာတွေတုံးဆိုရင်ဝေဒနာကြောင့်ဒနာဖြစ်ခြင်းစသည်ဖြင့်ဝေဒနာဖြစ်ကြဝေဒနာဥသောကြောင့်ဒနာတနာဒါမဝတိဖြစ်ကြဒနာအကြောင်းဖြစ်လာဝေဒနာကတော့အကျိုးပဲဒီဘဝ သောအကုသိုလ်ကြောင့်ကောင်းသောခံစားမှုမကောင်းသောခံစားမှုတွေကြည့်ရ။ရေဘဝအကုသိုလ်အကြောင်းပြုပြီးတော့ကောင်းတာတွေမြင်ကြရနာစားရတဲ့ခံစားမှုကောင်းလေးတွေကြည့်။ရေဘဝအကုသိုလ်အကြောင်းပြုပြီးတော့မကောင်းတာတွေမြင်ကြရနာစားရတွေ့ရှိရနားလိုက်ကျင်လိုက်ခဲခဲလိုက်တော့ရေဘဝအကြောင်းကံအကြောင်းအကုသိုလ်ကအကြောင်းကြောင့်ဖြစ်တယ်။အဲဒီလိုဝေဒနာဖြစ်နေရမှာမကျွတ်မတဲ့ပုဂ္ဂိုလ်တွေတဏှာဖြစ်ရောတဲ့ဝေဒနာဖြစ်မှာတော့ကောင်းတာလေးခံစားရတော့အဲပါလေးนิพพานตายามุဖြစ်တယ်။ဒါလူတိုင်းလူတိုင်းလည်းကိုယ်တွင်းနဲ့သိနေတာဒါဘာမှဆက်တာမဟုတ်ဘူး။အာမနဲ့နေတာမဟုတ်ဘူး။ကိုယ့်အကိုစဉ်းစားနေတာပေါ်နေတာပဲ။ကောင်းကောင်းလေးကောင်းကောင်းလေးမြင်ရရင်ဘယ်နဲ့ဖြစ်တယ်လဲ။นิพพานตายามุဖြစ်တယ်။ကောင်းကောင်းလေးကြားရင်ဘယ်နဲ့ဖြစ်တယ်လဲ။นิพพานตายามุဖြစ်တယ်။နာရလို့ရှိရင်ကောင်းကောင်းလေးနာရလို့ရှိရင်นิพพานตายามุဖြစ်တယ်။ကောင်းတာလေးစားရတော့นิพพานตายามุဖြစ်တယ်။ကောင်းတာနဲ့တွေ့ထိတဲ့ခါကလာသူတွေ့ကျင်တာနဲ့တွေ့ရတဲ့ခါပေါ်လေဆိုတာကိုယ်ဝိုင်းနေတဲ့ခါအေးလေးတွေ့ရသိတဲ့ဘောကြတာလေအဲအေးနေစားနေတဲ့ခါကလာအနှွေးလေးကတွေ့ရသိတဲ့ဘောကြတာလေအဲဒီတော့ကိုယ်တွေ့ကျင်တာလည်းနဲ့တွေ့ကြည့်ရတော့အဲဒီတွေ့ကြည့်တော့တွေ့ကြည့်ရတော့အဲဒီအာယုံကောင်းသောခံစားမှုလေးတွေဖြစ်ပြီးဝေဒနာလေးတွေဖြစ်တာအဲဒီဝေဒနာဖြစ်တော့အကောင်းလေးဖြစ်လာတဲ့ကတဏှာကနောက်ပါနေပြီဒါနှစ်တဲ့သွားတဏှာဖြစ်ကောင်းတဲ့စိတ်ကူးအာယုန်တွေပေါ်လာတဲ့ကောင်းတာခံစားမှုဝေဒနာဖြစ်တော့တဏှာဖြစ်လာတယ်။ဒါဘာခက်ပါဘူးသင်ကြားကြည့်တယ်။တော့မကောင်းတဲ့အမြင်ကြားတွေကြားတော့မကောင်းတဲ့ခံစားမှုဖြစ်ကြတယ်။တဏှာမဖြစ်ဘဲနေမလားဆိုဖြစ်တာတဲ့ကောင်းမြင်တာပဲသူကတော့အဲတဏှာကောင်းမြင်တယ်မကောင်းတာတွေ့ရတယ်ကောင်းတာတွေခံစားခြင်းကောင်းတာတွေအလိုရှိရဲ့တဏှာဖြစ်တာအဲဒါကြောင့်ဝေဒနာကြောင့်တဏှာဖြစ်စားပြီးတဏှာဖြစ်ရင်တော့ဥပါဒံဆွဲလန်းနေဆွဲလန်းလို့ရှိရင်အာထုတ်တော်ကမြောက်သွားပြန်မယ်ကာမဘဝဖြစ်ပြီအဲ့ဒီအကျိုး၅ပါးသစ္ဆုတ်ပံအကြောင်း၅ပါးနဲ့ဒိညာအတိအကြောင်း၅ပါးဒီအရာအတူတူပဲသစ္ဆုတ်ပံအကြောင်း၅ပါးဆိုတာဘယ်လိုဟာလဲဆိုအတိအကြောင်းနဲ့အတူတူပါပဲအရာတော့အတူတူပဲဒီအစဉ်တော့ဖြင့်ဒေသနာနည်းရစဉ်ကတော့ဖြင့်ဒနာကသူကစလာတယ်ဒနာဥပါဒံဒနာဥပါဒံကံဝိဇ္ဇာသင်္ခါရဆိုပြီးဒေသနာနည်းရပြောင်းပြန်ဖြစ်လာတယ်။သူကဝေဒနာပစ္စယဒနာဒနာပစ္စယဥပါဒနာဥပါဒနာပစ္စယဘဝဒီလိုလာတာကိုဒီလိုလာတော့အဲဒီဒနာဥပါဒံကာမဘဝဒီသုံးခုမူတည်ပြီးတော့ဝိဇ္ဇာပစ္စယသင်္ခါရပေါ့အတိတ်ကကြောင့်နှစ်ခုကိုထပ်တယ်၅ခုပဲ။အရာတော့အတူတူပဲဘာမှမထူးဘူးရှင်းတော့ပြန်လာပဲရှိတယ်ဒါကြောင့်ဝိဇ္ဇာဒနာဥပါဒံကာသင်္ခါရလားငါကမှတ်ချက်ရှင်းအကြောင်းဆိုလိုပဲသစ္ဆုတ်ပံအကြောင်းနဲ့ဒါပဲဒီငါ့ခုဖြစ်တာပဲငါရှင်းတော့ယခုတော့ဆိုတာလဲခိုက်တန့်ဆွဲပြီးဖြစ်တာပဲရှင်းဘဝတုန်းကတော့အဲ့ဒီရှင်းဘဝတုန်းကမိမိတို့တွေ့ကြုံနေတာတွေသစ္ဆုတ်ပံခေါ်တာပဲဟိုတုန်းကတော့သစ္ဆုတ်ပံဘဝပဲယခုကနေပြီးတော့ကြည့်လိုက်တော့ရှင်းဘဝဖြစ်သွားမနေ့နဲ့ဒီနေ့တော့ဘောမနေ့ကနေတော့နေဆဲမှာဆိုရင်တော့ခဏိခဏိလို့ပြောရတာပဲမနေ့ကဟောလားခဏိသင်္ဃာနေ့မဟုတ်လားမနေ့ကတနင်္လာနေ့အဲတနင်္လာနေ့ကတရားအထုတ်နေအထုတ်ရင်ခဏိငါအထုတ်တယ်သင်္ဃာနေ့အဲတနင်္လာနေ့ငါတရားအထုတ်နေတယ်ခဏိအထုတ်နေတယ်ခဏိဘာလို့လဲခဏိဘယ်သွားလဲစသည်ဖြင့်ဒါတွေရှိတာပေါ့ဟောအခုသင်္ဃာနေ့ရောက်လာတော့ပြန်ကြည့်လိုက်တော့မနေ့ကဟာလေပြန်ကြည့်တော့မနေ့ဖြစ်သွားတယ်ကိုတော့ကနေ့သစ္ဆုတ်ပါမယ်အခုတော့အတိတ်မနေ့ကဟာဖြစ်သွားမနေ့ကတရားဆိုင်ခဲ့တယ်ပဲသွားခဲ့တယ်ဘာလုပ်ခဲ့ဒီလိုပြောရတယ်အဲ့ဒါလိုပါပဲအတိတ်ဘဝသစ္ဆုတ်ဘဝဆိုတာအတိအကျမဟုတ်ခိုက်တန်အကြောင်းပြုပြီးတော့ယခုလောလောဆယ်ဖြစ်နေသေးတယ်သစ္ဆုတ်ဘဝလို့ခေါ်ရတာပဲအဲနောင်ဘဝကနေညာကြည့်ရင်အခုဘဝတွေလည်းအတိတ်ဖြစ်မှာပဲအခုဘဝမြောက်သေးရဟိုအရင်ဘဝနေကြည့်လိုက်တော့လားအနာဂတ်ဖြစ်နေတယ်ဒီဘဝကမရောက်သေးပဲဟာ။အဲဒါကြောင့်သစ္ဆုတ်ပံအကြောင်း၅ပါးနဲ့ဒီအကြောင်း၅ပါးဒီအရာအတူတူပဲ။ဒါတော့ဆိုကြတော့မလိုပါဘူး။ဒါတော့နားလည်ပါလေ။သစ္ဆုတ်ပံအကြောင်းနဲ့ဒီအကြောင်းဆိုတာအရာအားဖြင့်အတူတူပဲဝိသဒနာဥပါဒံကံသင်္ခါရဒီ၅ခုပဲ။ဒါတော့သစ္ဆုတ်ပံအကြောင်း၅ပါးကိုမြင်ရဆိုဝေဒနာဝိညာဉ်တော်သာတာဖသဝေဒနာဆိုတဲ့တိစ္ဆုတ်ပံအကျိုး၅ပါးကိုမှီ၍တိစ္ဆုတ်ပံအကြောင်း၅ပါးဆိုတာဘာတုံးဆိုအဝိဇ္ဇာတနာဥပါဒံကံသင်္ခါရအ အဲဒီအကြောင်းငါးပါးဖြစ်တာတဲ့အဲဒေသနာမှာတော့ဒနာကစဖြစ်တယ်ဝေဒနာဖြစ်ပြဒနာဖြစ်ပြီဒနာဖြစ်ရင်ဥပဝိဇ္ဇာလည်းပါတာပဲအဲနောက်ဥပါဒဖြစ်ပြီဥပါဒဖြစ်တော့သင်ကာမဘဝဖြစ်တယ်ကာမဘဝဖြစ်တယ်ဆိုရင်အာထုံမှုရှိရမှာသင်္ခါရလည်းပါတာပဲအဲအကြောင်းတရား၅ပါးသစ္ဆုတ်ပန်းအကြောင်း၅ပါးနဲ့ဒီအကြောင်း၅ပါးအရအတူတူပဲအဲရှိသွားကြအောင်လေဒီပြည့်နေတယ်သစ္ဆုတ်ပန်းအကြောင်း၅ပါးအကြောင်းနာတာကျိုး၅ပါးဖြစ်ပြီအခုပြောတဲ့သစ္ဆုတ်ပန်းအကြောင်း၅ပါးဝေဒနာအကြောင်းဝေဒနာအကြောင်းဒနာဖြစ်တဲ့ဒနာကအကြောင်းဒနာဖြစ်တဲ့ဥပါဒဖြစ်တဲ့အကြောင်းပဲဥပါဒကြောင့်ကာမဘဝဖြစ်တဲ့အကြောင်းအဲဒီ၃ပါးဖြစ်တော့ဒနာဖြစ်ဝိဇ္ဇာကလည်းပါတယ်ကာမဘဝဖြစ်တဲ့ဆိုရင်သင်္ခါရအာထုမှုကလည်းပါဒီနှစ်ခုထပ်ထည့်လိုက်တော့၅ခုဖြစ်သွားအဒီအကြောင်း၅ပါးနဲ့အတူတူပါပဲအဲဒီသစ္ဆုတ်ပန်းအကြောင်း၅ပါးကြောင့်အနာကအကျိုး၅ပါးအဖြစ်နေအနာကအကျိုး၅ပါးဆိုတာဘာလို့လဲဘဝပစ္စယဇာတိဘဝပစ္စယကာမဘဝဟူသောအကြောင်းကြောင့်ဇာတိဘဝသည်ဖြစ်ပေါ်ခြင်းသည်သံဝတိဖြစ်ပေါ်၏အဲကာမဘဝငခုဘဝမှာကောင်းသောကုသိုလ်ကံတွေခုပြုနေတော့ဒီကံကနေပြီးအကျိုးပေးတော့လူဘဝနာဘဝနောက်ဘဝမှာဇာတိတွေဖြစ်မကောင်းမှုအကုသိုလ်ကြည့်တဲ့ပုံစံတွေကမကောင်းမှုအကုသိုလ်ကြောင့်ပယ်လေးပါးမှာဇာတိတွေဖြစ်နေ။အဲဒါအနာကအကျိုး၅ပါးပဲတရုပ်ခွဲလိုက်လို့ရှိရင်တော့အနာကအကျိုး၅ပါးဆိုသစ္ဆုံပါအကျိုး၅ပါးနဲ့အတူတူပဲ။အဲအနာကဘဝမှာဝิญဉာဏ်သဒ္ဒနာဖဒဝေဒနာဒီ၅ပါးကိုအကျိုး၅ပါးခေါ်တာပဲဇာတိဘဝတိဖြစ်ဆိုတဲ့ဒီ၅ပါးဖြစ်တာပဲ။သရာဥဇေဆိုတဲ့ဒီ၅ပါးပဲမရဏသေးရဆိုတဲ့ဒီဝิญဉာဏ်သဒ္ဒဖဒဝေဒနာဒီ၅ပါးပဲ။အဲ့တော့အတူတူပါပဲအတိုင်းလာလေးဆိုကြအောင်သစ္ဆုတ်ပန်းအကြောင်း၅ပါးကြောင့်နာကအကျိုး၅ပါးဖြစ်ပြီသစ္ဆုတ်ပန်းအကြောင်း၅ပါးကြောင့်နာကအကျိုး၅ပါးဖြစ်ပြီသစ္ဆုတ်ပန်းအကြောင်း၅ပါးကြောင့်နာကအကျိုး၅ပါးဖြစ်ပြီအကြောင်း၅ပါးကြောင့်နာကအကျိုး၅ပါးဖြစ်လိမ့်မည်တဲ့မဖြစ်သေးဘူးနောက်ဖြစ်မယ်သစ္ဆုတ်ပန်အကြောင်း၅ပါးပါတော့ဝေဒနာပစ္စည်းရာဝေဒနာဟူသောအကြောင်းကြောင့်အကောင်းဆုံးခံစားရတော့တဏှာသာယာမှုဖြစ်လာသည်ကာယမှုဖြစ်တော့ဥပါရဏဆွဲလာမှုဖြစ်သည်ဆွဲလာမှုဖြစ်တော့ကာမဘဝကံဖြစ်ပြီးကံဉာဏ်ကြောင့်ဖြစ်ဘူးအတုဝါရီသင်္ခါရဖြစ်လာသင်္ခါရကြောင့်ကာမဘဝမြောက်တယ်အဲတဏှာဖြစ်တဲ့ဆိုတော့မသိတော့ပဲကောင်းတယ်ထင်လို့မကောင်းတာအကောင်းထင်လို့ဒနာပြည့်တဲ့ဝိဇ္ဇာလည်းပါတယ်အဲတော့ဝိဇ္ဇာကဒနာဥပါဒကံသင်္ခါရ၅ခုပဲတဲ့ဒါသစ္ဆုတ်ပန်အကြောင်း၅ပါးသစ္ဆုတ်ပန်အကြောင်း၅ပါးကြောင့်အနာဂါကျိုး၅ပါးဖြစ်ပြီးသမဘဝတိဇာဇာတိဇာတိဇာတိဆိုရတဲ့ဘာလို့ဆိုဝิญဉာဏသနာဖတ်တာဝေဒနာဒီတရား၅ပါးဖြစ်တာကိုဇာတိခေါ်တာပဲအဲသရာဥဇေဆိုရတဲ့ဒီ၅ပါးရင်သွားတာကိုသရာခေါ်တာပြေရသဒီ၅ပါးနောက်ဆုံးသာထုတ်သွားတာမရဏခေါ်တာပဲဒါတော့ဇာတိဘဝတိဖြစ်ခြင်းပြည့်စင်နေခြင်းသရာဦးခြင်းမရဏသိခြင်းဆိုတာတခြားမဟုတ်ဘူးဝิญဉာဏအတ္တဖဒဝေဒနာဒီခုဉာဏ်ကြတဲ့ဓဝါ၆ပါးပေါ်နေတရားတွေအတူတူပဲဒီတရားတွေအစ်စ်စ်ဖြစ်နေတာကဇာတိပဲအဲရင်ရင်လာတာတွေကသရာပဲနောက်ဆုံးကြတော့သေးသေးသွားပြည့်ပြည့်သွားနောက်ဆုံးပြမပေါ်လာတော့ဘူးဆိုရင်အဲ့ဒီမရဏပဲဒီတရားတွေပဲဒီကဲဆိုလဲပုဂ္ဂိုလ်သားတို့အကောင်းတည်းတည်တာမဟုတ်ဘူးဝิญဉာဏသနာဖဒဝေဒနာဆိုတဲ့တရားတွေနောက်ဆုံးထုတ်သွားအသိမဖြစ်ပေါ်လာဘူးဆိုပြီးတဲ့ခေါ်တာလဲလားလို့လား အကြောင်းကျိုးတရားတွေဒီလိုဆက်ဆက်ဖြစ်နေတာအဲ့ဒါလေးတော့ရှင်းရှင်းလေးပါပဲနားလည်အောင်လို့လေ့လာသဘောပေါက်သေးလို့ချင်းဒီစတဲ့ပုဂ္ဂိုလ်နဲ့မေးပေါ်လေတာသိမ့်ဆက်ပါဦးလွယ်ပါသေးလို့သစ္ဆုတ်ပန်အကြောင်း၅ပါးကြောင့်နာဂအကျိုး၅ပါးဖြစ်နေပါလေတော့ကာမဘဝကြောင့်ဇာတိပေါ်ခြင်းစသည်ဘဝတိဆရာဇာတိဒီသတ္တမပါမှာဘဝကြောင့်ဇာတိဖြစ်ပြီးဇာတိကြောင့်သရမရဏဖြစ်ပြီးအဲ့ဒါလေအကျိုး၅ပါးဖြစ်ပုံကြီးနာဂအကျိုး၅ပါးဖြစ်ပုံကြီးကြားတာအဲ့ဒီနာပါနာဂအကျိုး၅ပါးအရာဘာတော့ဆိုလို့ရင်နာဂအကျိုး၅ပါးဒီသစ္ဆုတ်ပန်အကျိုး၅ပါးနဲ့အရာအတူတူပဲ အနာကအကျိုးပိဿုပါအကျိုးအခိုက်တံတွဲပြီးတော့နာကတော့ပိဿုပါနဲ့ခေါ်ရတာယူငါးပါးကတော့ဒါပါပဲဘူးပါဘူးဒီခုလောလောဆယ်မှာဆိုမြင်လိုက်ကြားလိုက်နားလည်းစားလိုက်ဖြစ်နေတာပိဿုပါအကျိုးခေါ်တယ်နောင်ဘဝကြမှာဆင်းတဲ့ဥစ္စာကိုအနာကအကျိုးခေါ်တယ်အတူတူပဲနောင်ဘဝလည်းမြင်လိုက်ကြားလိုက်နားလည်းစားလိုက်ဒီလိုပဲဘဝတိုင်းဘဝတိုင်းမျက်စိကြည့်ရင်မြင်ပါလေ၊နားကြည့်ကြားပါလေ၊နှာခေါင်းကြည့်ရင်နားပါလေ၊တရားကြည့်ရပါလေ၊စသဖြင့်ရပါလေ။ကိုယ်ကရှိနေတဲ့တွေးထင်မှုရှိမှစိတ်ကူးစဉ်းစားကြည့်မှုဖြစ်နေပါလေ။ဘဝတိုင်းဘဝတိုင်းဓာတ်ဖြစ်နေတာလေ။အဲဒါမြင်မှုကြားမှုနားမှုစားမှုတွေးထင်မှုစိတ်ကူးစဉ်းစားကြည့်မှုအဲဒီ၆ပါးဘဝတိုင်းဘဝတိုင်းဖြစ်ရှိရပြည့်ရဘဝမှာသစ္စုတ်ပါအကျိုးလို့ခေါ်ရတယ်။နောင်ဖြစ်မဲ့အကျိုးတွေပြီးရောကြည့်လိုက်တော့အနာဂတ်လို့ခေါ်အနာဂတ်ကျိုးခေါ်အတူတူပါပဲ။အဲကြောင့်နာဂာကျွန်း၅ပါးပြီးသစ္စုတ်ပံကျွန်း၅ပါးနဲ့ရတူတူပဲအရတော့တူတူပါပဲဒေသနာဟောထားတဲ့ဇာတိစရာဇာမရဏလို့ဟောထားတယ်ဇာတိနဲ့ဇာမရဏလို့နှစ်ပုဒ်ထဲဟောတယ်အဲဒါခေါ်လိုက်လို့ရှိရင်တော့ဇာတိဆိုတာအတိဖြစ်တဲ့ဆိုတာဘယ်သူဖြစ်တာတော့ဝိညာဏသတ္တဖတ်တာဝေဒနာဆိုတဲ့ကျွန်း၅ပါးတရားရှိတာဇာဥဇ္ဇာဘယ်သူတွေတော့ဝိညာဏသတ္တဖတ်တာဝေဒနာ၅ပါးတော့ဒုတိယတွေဥဇ္ဇာညင်တာပဲမရဏသေးရစပါတော့ဝိညာဏသနာဖသဝေဒနာဆိုတဲ့အကျိုး၅ပါးပြီးနောက်ဆုံးပိတ်ထုတ်သွားပြီအစ်မဖြစ်ပေါ်လာဘူးဒါပြီးရဲ့ခေါ်တာအဲ့ဒါနာကအကျိုး၅ပါးဆိုတာဒါပဲလေတိစ္ဆုတ်ပံအကျိုး၅ပါးဆိုတာဒါပဲစစ်တုံးစစ်စဲထိုက်တာတိစ္ဆုတ်ပံကျိုးဝင်ခေါ်ပြီးနောင်ဖြစ်မဲ့တရားတွေကိုမျှော်လင့်ပြီးအနာကကျိုးဝင်ခေါ်ပြီးဒီခုမြင်ကြကြပြမှာယခုဘဝမှာမြင်မှုကြားမှုစသည်ဖြစ်နေတာသစ္ဆုတ်ပါအကျိုးကြီးပေါ့။နောင်ဘဝကြမှာမြင်မဲ့ကြားမဲ့သဘောတရားကြီး။မြင်နိုင်ကြတဲ့နာမည်စားတဲ့သင်ကြားမဲ့သဘောတရားကြီးကအနာဂတ်အကျိုးခေါ်တယ်။အပြရကတော့အတူတူပဲဝိညာဏသနာဖာတာဝေဒနာ။အဲဒီတော့တရားအားထုတ်လို့ရှိရင်ဘာတွေရှိရသလဲ။သစ္ဆုတ်ပံကျိုး၅ပါးကိုရှိရပြီ။အတိတ်အကြောင်း၅ပါးအားရကဟိုအတိတ်ဘဝရှင်းဘဝရှိကြတာကိုဝိဇ္ဇာသစ္စာသင်္ခါရရှင်းဘဝရှိကြတယ်အခုမရှိအဲဝိဇ္ဇာတဏဥပါရံကံသင်္ခါရရှင်းဘဝအကြောင်း၅ပါးရှင်းဘဝတုန်းကရှိကြတာအခုမရှိအဲ့ဒါလည်းရှိလို့မရှိဘူးဒီခုဘဝဖြစ်နေတဲ့အကျိုးကဝိညာဏသတ္တဖတ်တဝေဒနာမြင်နေကြတဲ့ဖြစ်လာတယ်ဒါလေးလေသိရဥဒါတာဆိုတာဒါလေးလေဉာဏ်ပိယရူပံသတ္တရူပံတဏိစ္ဆတောပါကံဒီဆိုတာပဲအခုမြင်နေကြတဲ့ဓဝါ၆ပါးဖြစ်နေတာလေးသီယဒါတယုတ်တွေခွဲလို့ရှိရင်အဲအာယရဏ၆ပါးသက္ကာယရဏစိုက်တော့အာယရဏ၆ပါးရူပယရဏစိုက်ပြီးတော့အာယုံအာယရဏကလည်း၆ပါးအဲတော့သက္ကုဝိညာဉ်စိုက်တော့ဝိညာဉ်က၆ပါးသက္ကုတံပါဒစိုက်တော့ပါဒ၆ပါးသက္ကုတံသဝေဒနာအစိုက်တော့ဝေဒနာကလည်း၆ပါးပဲသနာကလည်း၆ပါးပဲဝိတ္တက၆ပါးဝိသရက၆ပါးမြညာက6ပါအလုံး6ပါ6ပါတဲ့ဒီနေ့ကပြောရဲ6ပါ6ပါ9ညဆိုတော့30ကြီးတယ်အဲဒီ30ဆိုတရားတွေပါပဲအဲဒီတရားတွေအခုရှိပါမှာပဲမြင်နေကြတဲ့6ပါးသောတရားတွေဖြစ်နေအဲဒီတရားတွေမရှိရင်ဘာဖြစ်မလဲဆိုတော့နောက်ကသစ္ဆုတ်ပံကျော5ပါးကိုမြည်ပြီးသစ္ဆုတ်ပံအကြောင်း5ပါးဖြစ်ပြီးသစ္ဆုတ်ပံအကြောင်း5ပါးဖြစ်လာလိမ့်မယ်မြညာကနေပြီးတော့မကျုံမိဘူးဆိုရင်မြင်လို့ကောင်းတာလေးအကြောင်းပြုပြီးတော့တဏှာဖြစ်လိမ့်မယ်မကောင်းတာအကြောင်းပြုပြီးတော့တောင်းတာမှုတဏှာဖြစ်လိမ့်မယ်အဲဒီလိုဖြစ်နေမှာလေတော့မြင်နိုင်မြင်နိုင်ဒီလိုဖြစ်နေတာကြားတယ်ကြားတယ်နဲ့ကောင်းလို့ရှိရင်ကောင်းတဲ့ခံစားမှုအကြောင်းပြုပြီးတော့စိတ်တသာမှုတဏှာဖြစ်လိမ့်မယ်မကောင်းတဲ့ခံစားမှုအကြောင်းပြုပြီးတော့ကောင်းတာချမ်းသာခြင်းလို့တောင်းတာတဏှာဖြစ်လိမ့်မယ်မကောင်းတာတွေ့ရင်ကောင်းတာတောင်းတာဒါပဲကောင်းတာတွေ့တာတောင်းမှအားမရလို့ဆိုတဲ့တိုးပြီးကောင်းခြင်းလားရှိသေးတယ်အဲလိုတနာလည်းဖြစ်တာပဲလောလောဆယ်ရနေတာလည်းဒါလည်းတနာပဲဒါတော့တိုးပြီးကောင်းနေတဲ့ဆန္ဒခြင်းနဲ့ဆိုတာတနာပဲဒါကမကောင်းနေလို့ရှိရင်အဲကောင်းနေပြောလဲညာနေတနာပဲဒါကြောင့်ဝေဒနာကြောင့်တနာဖြစ်ပြီတဲ့အဲဒီအကျိုး၅ပါးကိုမရှိလို့ရှိရင်ပိဿုပ္ပါမှာအကျိုး၅ပါးထပ်ဖြစ်လိမ့်မယ်တနာဖြစ်ရင်ဥပါဒါန်တို့အဲကာမဘဝသင်္ခါရအဝိဇ္ဇာ၅ပါးသောတရားတွေပိဿုပ္ပါအကျိုး၅ပါးဖြစ်နေပိဿုပ္ပါအကျိုးရှိရမှအကျိုးဖြစ်တော့မှာနာကအကျိုး၅ပါးဖြစ်နေမယ်ပြီးတော့အနာကအကျိုး၅ပါးဖြစ်နေလို့ရှိရင်သစ္ဆုတ်ပံအကျိုး၅ပါးမပေါ်ရအောင်လို့ပြောရတယ်သစ္ဆုတ်ပံအကျိုး၅ပါးကိုပေါ်အောင်ဘာပြောရမလဲဆိုသ သစ္ဆုတ်ပံအကျိုး၅ပါးကိုယူရမယ်တဲ့အဲ့ဒါကိုသစ္ဆေယုံနာသစ္ဆုတ်ပံအမှန်တည်းအောင်ယူရမည်ဒါလိုရင်းနဲ့သစ္ဆေယုံနာသစ္ဆုတ်ပံအမှန်တည်းအောင်ယူရမည်ဒီလိုရင်းကောင်းလို့ဖြစ်တယ်ဆိုရမယ်သစ္ဆေယုံနာသစ္ဆုတ်ပံအမှန်တည်းအောင်ယူရမည်သစ္ဆေယုံနာသစ္ဆုတ်ပံအမှန်တရားရှိရမည်သစ္ဆေယုံနာသစ္ဆုတ်ပံအမှန်တရားရှိရမည၄ယုံနာဆိုတာဘာလို့မြင်စေကြတဲ့နာမည်စားတဲ့တွေ့ရှိတဲ့တွေ့တဲ့ဆံတဲ့ထိုင်တဲ့ထားတဲ့သွားတဲ့လာတဲ့အခုရှိနေရတဲ့အစတွေပဲမြင်နေကြတဲ့နာမည်စားတဲ့ဘာမှရှိတာကောင်းနေပိနေစိတ်ဆဲယုံနာနေပဲအဲ့ဒါကိုကြည့်ရမယ်အဲ့ပါလေခေါင်းကစေတနာရကတန်ထောပြရောသာတယုတ်ကိုအနိစ္စတာမမြဲဘူးပါတန်ပြီးရှိနေကုန်ပြရောသာတာမြင်စေကြတဲ့မှာရှိတဲ့ပြောက်သာတယုတ်တွေပြောက်သာတယုတ်တွေကအနေစမမြဲဘူးလို့မြင်လို့ရှိရင်မြင်အောင်လို့ပြရမှာမကြည့်ဘဲနဲ့တော့မြင်မှာမဟုတ်ဘူး။ဒါကြောင့်စစ်စဲယုံနာသစ္ဆုတ်ပံအမှန်ရှိရအမှန်ပြအောင်ရှိရမည်။စစ်စဲယုံနာမြင်စေကြတဲ့တော့အောက်ပါပေါ်လဲပေါ်လဲဖြစ်တဲ့သစ္ဆုတ်ပံယုံနာတွေကိုအမှန်တိုင်းပြအောင်ယုံတရားသဘောလေးပြအောင်နန္တရားသဘောလေးပြအောင်ဖြစ်ပြီးပြောက်သွားလို့မမြဲဘူးဆိုတာပြအောင်ဖြစ်ပြီးပြည့်နေတဲ့ရှင်ရည်ဆိုတာပြအောင်သူတော်တိုင်းသူဖြစ်ပြနေတဲ့အနတ္တတရားပဲသဘောတရားများပဲဆိုတာသိအောင်ရှင်းရမယ်။ဒီသဲယုံနာသစ္ဆုတ်ပံမှသိအောင်ရှင်းရမယ်။မသိရင်ဘာဖြစ်တော့ဆိုတာမသိသူမှာတမေခာခန္ဓာဆင်းရဲဖြစ်လိမ့်မယ်။မသိလို့ရှင်။ယင်းအရှင်ပုဂ္ဂိုလ်တွေတန်တော်ပြယဥဒါရယုကိုနိစ္စတော်မြဲပြီးဥပါဒဏ်နေနေကုန်ပြီ။မြဲတယ်ဆိုရင်လို့ရှိရင်မကျွတဲ့ပုဂ္ဂိုလ်တွေကမြဲတယ်ထင်နေတာပဲ။မြင်နေကြတဲ့နာနေကြတဲ့သူရှိတယ်ရဲတယ်ထင်တာဆန်းပါတယ်ထင်တယ်ကောင်းတယ်ထင်တယ်ငါပဲသူပဲယောက်ျားမင်းကပုဂ္ဂိုလ်သတ္တဝါပဲလို့ထင်နေတယ်အဲယောဂဝေဒနာမရှိကြမှန်းနေတယ်ထင်တယ်ကြောက်ကြမလို့ဘူးကိုယ်ခန္ဓာကိုအာဟုနေရတာပဲထင်နေတယ်အဲ့ဒါမသိနေပုံနဲ့ဘာဖြစ်တော့တတ်မဲ့ခါနေနိုင်ကြတဲ့ကောင်းတာလေးတွေတွေ့ရင်ကောင်းသောခံစားမှုလေးတွေဖြစ်လို့ချင်းလဲဒါတတ်မဲ့မှုဖြစ်နေမယ်အဲမကောင်းတာလေးမကောင်းတဲ့ခံစားမှုတွေဖြစ်ရင်လဲကောင်းတဲ့ခံစားမှုတွေကိုညှို့နေတောင်းတာလိမ့်မယ်တတ်မဲ့မှုပေါ်လာလိမ့်မယ်အသိဉာဏ်မှာတတ်မဲ့ခါတတ်မဲ့တော့ဘာဖြစ်မလို့ဆိုတတ်မဲ့လို့ရှင်ရဲ့ဥပါဒံဆွဲလာလိမ့်မယ်ဆွဲလာလို့ရှင်အာထုတော့ပြုတော့ကာမဘဝဖြစ်လိမ့်မယ်ကာမဘဝဖြစ်လို့ရှင်ဒီကဏ္ဍဆွဲလာပြီဒီသွားတဲ့ခါကာလကျတော့ဘဝတည်းပြာဇာတိဘဝတည်းဆင်းရဲဖြစ်လိမ့်မယ်ခန္ဓာဆင်းရဲဖြစ်လာမှာဥပ္ပရိခန္ဓာတွေဖြစ်လိမ့်မယ်ဒီပုံဒီနည်းနဲ့ဖြစ်နေတာတတ္တဝါတွေမှာဒီကဏ္ဍမဟုတ်ဘူးမြင်နေကြတဲ့ဓဝါသောပါဖြစ်ပေါ်လာတဲ့နိစ္စဒုက္ခအတ္တဖြင့်ကောင်းတဲ့ဖြင့်အဲခံစားမှုအောက်ဆုံးကိုကြည့်ကြတာကဝေဒနာခံစားမှုတွေကောင်းခြင်းအကောင်းခြင်းတော့ဒါအတ္တမဲ့အဲအဲ့ဒီတိုင်းနဲ့ပဲသဘောကျတာလေဒါမျိုးတွေသက္ကာတ္တကရခြင်းနဲ့ဒါတဲ့ကောင်းတာတွေသက္ကာတ္တကရခြင်းနဲ့မကောင်းတာတွေပြည့်ပြည့်နဲ့ကောင်းတာတွေညှော်လင်းတဲ့အတ္တမဲ့မှုဖြစ်တယ်ဒါမဲ့ပြုပြေးဆွဲလာနဲ့ဆွဲလာရင်အာထုတ်တဲ့အာထုတ်တော့ကံပြီးကံပြည့်တော့ဒီကံကြီးဆွဲလာပြီးတော့အဲ့ဒီကံကအကျိုးပေးဘဝယုံနာခန္ဓာအတိတ်တွေဇာတိဆိုဖြစ်တယ်တဲ့ဝိညာဉ်နာမ်သာလဖတာဝေဒနာပါပဲဒီ၅ပါးသောတရားတွေဖြစ်လာအကျိုး၅ပါးတွေခန္ဓာဆင်းရဲဖြစ်လိမ့်မည်မသိသူမှာတမေခာခန္ဓာဆင်းရဲဖြစ်လိမ့်မည်ဆိုရမယ်မသိသူမှာတမေခာခန္ဓာဆင်းရဲဖြစ်လိမ့်မည်မသိသူမှာတမေခာခန္ဓာဆင်းရဲဖြစ်လိမ့်မည်မသိသူမှာတမေခာခန္ဓာဆင်းရဲဖြစ်လိမ့်မည်သို၆ပါးပေါ်တိုင်းပေါ်တိုင်းတွေကိုရှုလို့မှတ်လို့အနိစ္စဒုက္ခအနတ္တအပြင်မသိဘူးဆိုတော့
သူလည်းမရှိဘူးမရှိတဲ့ပုဂ္ဂိုလ်တွေဗေဒီပုဂ္ဂိုလ်တွေဘာမှမသိဘူးဉာဏ်နဲ့ဉာဏ်ဘာတွေထင်းနေလဲငါလည်းသူပဲယောက်ျားမင်းမှဒီလိုထင်းနေတာပဲအများကြီးလည်းထင်းနေတာပဲအဲကောင်းတယ်လို့လည်းထင်းနေအဲဒါလေးတွေမြင်ပြီးတော့အမြင်ကောင်းတဲ့မြင်ရတဲ့ကောင်းသောခံစားမှုတွေတွေ့ပါကတမ်းမှုဖြစ်ပြီနောက်ဒီလိုမျိုးတွေထပ်ထပ်ခံစားခြင်းပြီးတမ်းမှုတနာတွေဖြစ်နေမကောင်းတာတွေမြင်ရတော့လည်းမကောင်းတာတွေလုကင်းပြီးကောင်းမြင်လာကြပြီ။ဒါကတဏှာတောင်းတာတဏှာဖြစ်လာ။မရှိတောင်းတာ။မရှိရင်တောင်းတာလား၊ရှိရင်လည်းပါရတာပဲကွာတော့။ကောင်းတာလေးရှိတာလေ၊ကောင်းတာမရှိရင်လည်းကောင်းတာတောင်းတာ။တမ်းမဲ့တော့တဏှာဖြစ်လို့ဤတဏှာဖြစ်ရင်ဥပါဒါဆွဲလာနေ၊ဆွဲလာရင်အာထုတ်နေ၊အာထုတ်ရင်ကံမြောက်နေ။ကုသိုလ်အကုသိုလ်ကံဖြစ်တော့အဲဒီကံကအကျိုးပေးတော့ဘဝတွေခန္ဓာဆင်းရဲတွေဖြစ်နေပြီ။ဝိညာဉ်သာသနာဝေဒနာဖြစ်အကျိုး၅ပါးအနာကအကျိုး၅ပါးရှိဖြစ်သွားလိမ့်မည်တဲ့ဒီကုသ္စုပ္ပန်အနေနဲ့ဆိုပြစ္ဆုတ်ကအကျိုး၅ပါးဒီလိုဖြစ်လာတယ်ရှင်းဘောကမသိခဲ့လို့ဉာဏ်ကြတဲ့ဓဝါချက်ပါမှာဖြစ်ပေါ်နေတဲ့တရားလေးနိစ္စဒုက္ခနာတ္တအမှားချင်းမသိခဲ့လို့တမ်းမဲ့ပါရခဲ့တယ်ဆွဲလာခဲ့တယ်အဲကောင်းစားလိမ့်မယ်ခြင်းပြီးအာထုတ်ခဲ့တယ်ကံမြောက်ခဲ့တယ်အဲဒီကံအကျိုးပေးတော့ယခုလူဘဝဖြစ်နေဝိညာဉ်အောင်တာဖတာဝေဒနာပဲဉာဏ်နဲ့ဉာဏ်ဉာဏ်ကြတဲ့နည်းစားရင်တွေ့ရှိတယ်ကိုယ်နဲ့စားရင်လူကြတဲ့ဓဝါချက်ပါကဒီကျောင်းမှာတရားတွေရှင်းတာဥပ္ပတိခန္ဓာလို့လည်းခေါ်တယ်ဒါလည်းရှင်းရည်တဲ့မတိလုံးမှာတမေကခန္ဓာရှင်းရဲ့ဖြစ်လေရှင်းမြင်သူမှာတမေကွာခန္ဓာရှင်းရဲ့ခြင်းကြီးဆိုရရင်နော်ရှင်းမြင်သူမှာတမေကွာခန္ဓာရှင်းရဲ့ခြင်းကြီးရှင်းမြင်သူမှာတမေကွာခန္ဓာရှင်းရဲ့ခြင်းကြီးသိမြင်သူမှာသမ္မက်กว่าခန္ဓာရှင်းရဲ့ခြင်းဤသို့ရတော့လည်းဒါတွေပဲသိမြင်သူမှတမ်းမဲ့ခွာတယ်မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်နေတဲ့ဒုပိစ္ဆုတ်ပံကျူတရားတွေအထူးအားဖြင့်နောက်ဆုံးဝေဒနာဘောခံစားမှုတွေအဲကောင်းတဲ့အာယုန်တွေတွေ့ရတဲ့အခါကောင်းသောခံစားမှုတွေဖြစ်တယ်မကောင်းတဲ့အာယုန်တွေတွေ့ရတဲ့အခါကာလကြတော့ဆိုးသောခံစားမှုတွေဖြစ်တယ်ဒုက္ခတွေဒုက္ခနဲ့ဒုက္ခကောင်းသောခံစားမှုဖြစ်ရင်လည်းဗာဒတမဲ့မှုဖြစ်တယ်မကောင်းသောခံစားမှုဖြစ်ရင်လည်းကောင်းကောင်းလေးကိုမျှော်လင့်တောင်းတဲ့ကံသာတမဲ့မှုဖြစ်တယ်။တဏှာဖြစ်တာပဲ။တဏှာဖြစ်တော့ဆွဲလန်းတယ်။အဲဘယ်လိုလုပ်လို့ရှိရင်ဒီကျိုးတွေရမှာပဲလို့ဆွဲလန်းတယ်။ဆွဲလန်းတော့အာထုတ်တယ်။အာထုတ်ဆိုသင်္ခါရပဲ။အာထုတ်တော့ကုသိုလ်အကုသိုလ်ကမြောက်သွားတယ်။ဘဝကာမဘဝဖြစ်တယ်။ကံမြောက်သွားတော့ဘာဖြစ်တုံးဆိုဒီကနေ့မှခုဘဝဖြစ်ပြီးနောက်ဘဝဖြစ်ရပေါ့လေ။တဘောအပ်ထားတဲ့ကံကဘောပေါင်းများစွာနဲ့အကျိုးပေးတာလည်းရှိတယ်။အဲဒီကံကြီးမှာဒီကံကပေါ်လာတယ်၊ဈေးဝအပ်ထားတယ်မသိရင်လည်းအကျိုးပေးတော့မယ်ဆိုပေါ်လာတယ်။ဒီကူလောလောဆယ်လုံနေရတယ်လို့အဲလိုပေါ်တယ်။တူရန်ပိကနေတဲ့ပုဂ္ဂိုလ်တွေတူရန်ပိကနေတယ်လို့ပဲ။ဘုရားဘုရားတို့ကသွားနေတဲ့ခါကလာဘုရားကြီးရောက်နေတယ်လို့ပဲအဲစကားကြီးပါလို့ပြောရတယ်ဥမာဒီကံကြီးအခုဆွဲလာနေပြီ။အဲဒီကံကြီးပေါ်နေတာမကောင်းမှုယူထားတဲ့ပုဂ္ဂိုလ်ကလည်းအဲဒီကံကြီးမကောင်းတာတွေဆိုဆွဲလန်းပြောတော့တာပဲသူကလည်းအဲကာမဘဝတွေဖြစ်ကာမဘဝဖြစ်တော့ဘဝဖြစ်စရာဇာတိဆိုတဲ့ဘဝဖြစ်ဖြစ်ဘဝဖြစ်ဖြစ်ဆိုတာတမောဝိညာဉ်အောင်တာဖတာဝေဒနာအယူငါးပါးတရားအဲယခုဘဝလည်းဒီနည်းနဲ့ဖြစ်လာတာနောက်နောက်သောဘဝတွေလည်းဒီနည်းနဲ့ဖြစ်ဘဝတိုင်းဘဝတိုင်းတတ္တဝါတွေဒီလိုဖြစ်လာတယ်ပုဂ္ဂိုလ်ရဲ့တတ္တဝါရဲ့အကောင့်ထဲမရှိဘူးအကြောင်းကျိုးအကြောင်းကျိုးကြီးတယ်သွားတယ်ဒီဘဝကအကြောင်း၅ပါးရှိတယ်ဒီခုဘဝကျောင်း၅ပါးဖြစ်ပြီးဒီခုဘဝမှာအကြောင်း၅ပါးအထပ်ပြီးတော့ဒီရှင်ရောင်းနောင်ဘဝနဲ့ကျောင်း၅ပါးအထပ်ရဖြစ်ပြီးအဲအဲ့ဒီနောင်ဘဝနဲ့အကြောင်း၅ပါးပြုံးမှာပဲအဲ့ဒီကျောင်း၅ပါးကြောင့်နောင်ဘဝနဲ့ကျောင်း၅ပါးအထပ်ပြီးတော့ဖြစ်မယ်အဲ့ဒီဘဝနဲ့ကျောင်းအကြောင်း၅ပါးအထပ်ပြုံးမှာပဲအဲ့ဒီကျောင်း၅ပါးအကြောင်းနောက်တဲ့ဘဝလည်းပဲကျောင်း၅ပါးအထပ်ရဖြစ်ပြီးလို့ဖြစ်သွားတာပဲတရားပင်ကတရားသီးကြီးရဲ့တရားကြီးကနေပြီးတော့အစီအာနေအပင်ပေါက်လာတဲ့ပင်ကြီးဖြစ်လာတယ်
ရဲ့ဘင်းကြီးကတခါအသီးပြီးရနေအဲ့ဒီအသီးကနေပြီးတော့ရှိကနေပြီးဆိုက်ရတော့ဘင်းပေါက်လာရမယ်ဒီဘင်းကနေပြီးတော့အသီးပြီးရနေသွားအဆက်ဆက်သွားနေတာအဲ့ဒါလိုပဲအဲပြင်းနေပြဲ့ဦးလေကျမကြီးရှိလို့ကျုပ်ကလေးဥတယ်ကျုပ်ကလေးကကျမတခါပြစ်လာတယ်အဲဒီကျမကတခါဥရတယ်ဥကနေပြီးတော့အကောင်လေးပြစ်ပြီးတော့နောက်ကျမကြီးပြစ်တခါဥရတယ်အဲကျမကကျုပ်ပြစ်လိုက်ကျုပ်ကကျမပြစ်လိုက်အဲကျမကကျုပ်ပြစ်လိုက်နဲ့ပြစ်ပြီးဆက်ဆက်ပြစ်အဲ့လိုပဲအကြောင်း၅ပါးကြောင့်ကျိုး၅ပါးတွေဖြစ်နေတာတဲ့ဝိသရဏဝိဇာတနာကံဝိဇာရဏဥပါရံကံသင်္ခါရဆိုရက်အတိတ်အကြောင်း၅ပါးအဲဒီအတိတ်အကြောင်း၅ပါးညာဒီခုမှာဝိညာဏသတ္တဖတ်တဝေဒနာအကျိုး၅ပါးဖြစ်တယ်အဲဒီဝိညာဏသတ္တဘာနာဖတ်တဝေဒနာအကျိုး၅ပါးမီးပြီးတော့တဏှာစသည်ဖြင့်အကြောင်း၅ပါးထပ်ပြီးတော့ဖြစ်ပြန်တယ်အဲဝိဇာရဏဥပါရံကံသင်္ခါရဒီ၅ခုပဲအဲဒီအကြောင်း၅ပါးဖြစ်လို့နောက်တဘုရားဒီဟာနည်းဆွဲလမ်းဒီနောက်ဘုရားမှာဝိညာဏသတ္တဖတ်တဝေဒနာအကျိုးတရားတွေဖြစ်ပြန်တယ်အဲ့ဒီဘဝမှာလဲဝေဒနာပြီးပြုရောက်တဏှာသတိအကြောင်းပြရတဲ့ဖြစ်ပြန်ရောဝိညာဉ်သောတာဖတာအဝိဇ္ဇာတနာဥပါရံကံသင်္ခါရဆိုအကြောင်းငါးပါးတရားတွေပါပဲဖြတ်ပြီးတော့ဖြစ်အဲ့ဒီလိုပြတော့ဒီကနေ့ဆွဲလန်းပြီဘဝအတိဖြစ်ဝိညာဉ်သောတာဖတာဝေဒနာအကျိုးငါးပါးဖြစ်တယ်အတိအကြောင်းငါးပါးကြောင့်သစ္ဆုတ်ပါအကျိုးငါးပါးဖြစ်ပြီးသစ္ဆုတ်ပံအကြောင်းငါးပါးမီး၍နာကအကျိုးငါးပါးဖြစ်ပြီးအဲ့ဒီဘဝမှာလဲအကျိုး၅ပါးမိပြီးတော့အကြောင်း၅ပါးဖြစ်ပြီးအဲ့ဒီအကြောင်း၅ပါးကြောင့်လည်းနောက်တော့ဘုရားအကျိုး၅ပါးဆက်ရဖြစ်ပြီးတော့ဘုရားဘုရားဒီလိုသွားနေအဲ့ဒီလိုသွားနေတာကိုမသွားခြင်းလို့ရှိရင်ဘာလို့ ਆ မလဲသစ္ဆုတ်ပံအကျိုး၅ပါးကိုရှုပါတဲ့သစ္ဆေယုံနာသစ္ဆုတ်ပံမှန်ပြီးအောင်ရှုရမည်အဲသစ္ဆေယုံနာသစ္ဆုတ်ပံနေမှပြီးအောင်ရှုရရေခြင်းပုဂ္ဂိုလ်တို့ဒီတန်တော်ပြရယောတာယုတ်ကိုရှင်းပွဲသာယဝေဟုဆိုသောပြိယဥသာတယုတ်ကိုသိပ္ပသာယဝေသဘောသိပ္ပသာဝေဆိုတော့ဉာဏ်ဉာဏ်ကြမ်းပေါ်နေတဲ့တရားတွေပဲဝိညာဏဥသာလဖသဝေဒနာတရားတွေပဲနောက်ဆုံးဆိုရင်ဝေဒနာပေါ့လေအဲဒီဝေဒနာနောက်ဆုံးဟန်လေးပြောမယ်ဆိုဝေဒနာတွဲရအကုန်ဖြစ်တာပါပဲဝိညာဉ်ပြတ်လိုက်တာနဲ့ဝေဒနာအတွက်ဖြစ်တာနောက်မှဖြစ်တာတော့မဟုတ်ဘူးဒါပဲမလို့တစ်ခုနဲ့တစ်ခုနဲ့အကြောင်းကျဆက်ဆက်ပြီးအောင်လို့မြတ်စွာဘုရားတစ်ခုချင်းဟောတာဝိညာဉ်ကြောင့်ဉာဏ်ရောက်ဖြစ်ပြီးဉာဏ်ရောက်ကြောင့်သာလရဏဖြစ်ပြီးသာရဏကြောင့်ဖသဖြစ်ပြီးဖသကြောင့်ဝေဒနာဖြစ်ပြီးတကူကြီးမှတကူဖြစ်သလိုသင်နေရတကူကြီးမှတကူဖြစ်တာမဟုတ်ဘူးမြင်လိုက်တာနဲ့တခါတကယ်နဲ့ငါ့ကိုတကယ်နဲ့ဖြစ်တာတွေလည်းဝိညာဉ်ဝိညာဉ်သာရရဏဖသဝေဒနာတကယ်နဲ့ဖြစ်တာအဲဒီ၅ပါးသောတရားအကျိုးတရားအဲဒီအကျိုး၅ပါးတရားမှီပြီးတော့ကောင်းသောခန္ဓာမှုဖြစ်လို့ရှိရင်ဘာယာနစ်တဲ့မှုတနာဖြစ်ပြီးမကောင်းသောခန္ဓာမှုဖြစ်ရင်အကောင့်ကိုမျှော်လင့်တောင်းတဲ့တနာအာရမိတ္တမှုဖြစ်ပြီးအဲဒနာပြမှာတော့ဥပါဒံဆွဲလန်းဆွဲလန်းလို့ရှင်အာထုတ်ပြီးအာထုတ်ရင်ကံဖြစ်ပြီးကံဖြစ်တော့အကြောင်း၅ပါးသုံးသွားဘဝတည်းဖြစ်ပြန်ဝိညာဏသရဏဖတ်တဝေဒနာ၅ပါးဒီအဲ့ဒီတိုင်ဖြစ်လာအဲ့ဒီတော့မဖြစ်ခြင်းလို့ရှိရင်တဲ့ဖြစ်စေယုံနာသစ္ဆုတ်ပါအမှန်ပြအောင်ကြည့်ရမည်ရေခြင်းပုဂ္ဂိုလ်သည်တန်တော်ပြယောသတ္တဟုခေါ်တော့တာယဝေနှိမ့်သက်ဝေတာယဝေသဘောကိုအနိစ္စတောင်းမြေဥပါဒံတိမြင်ကုန်၏မမြဲတော့မြင်အောင်ကြည့်ရမယ်မမဲမမြဲသိုးနေုံနဲ့မဟုတ်ဘူးဒါကြောင့်မြင်ရတာတွေ့ရမှာမြင်နိုင်မြင်နိုင်မှလို့သူဒီကြောက်သွားမမြဲဘူးသိရင်လားအနိစ္စတောင်းပါဒံတိအမှန်ပဲကြားရင်ကြားရင်မှလို့ကြားရင်ကြောင်းရင်ကြားရင်ကြောင်းရင်ကြောက်သွားတယ်ပြီးတော့ရှင်အနိစ္စနာနာစားတာတွေ့ကြည့်ရကိုယ်ရဆန္ဒလို့ကြားတာသိဥစ္စာကြံပြရဒီတိုင်းဒီတိုင်းမှမတိုင်းမှလည်းကြောက်သွားတယ်မမြဲဘူးမမြဲဘူးသိရင်လို့ရှင်အနိစ္စတောင်းမမြဲဘူးပါဒံတိမြင်ကုန်၏ဒုက္ခတော့ဆင်းရဲလဲမြင်တော့တာဆင်းရဲတယ်ဘာမှနိစ္စတာဝင်ပြောအပုဇ္ဇံပြူဒါလည်းမြင်တာအနာတ္တရပုဂ္ဂိုလ်သာတော်မဟုတ်ဘူးသူကသိနေတဲ့သဘောတရားတွေပဲဒါလည်းမြင်တယ်ဒုက္ခတော့အနာရောဂါတွေနဲ့ပြူတာပဲယောဂရှိတဲ့ပုဂ္ဂိုလ်ယောဂကြောင့်ဒုက္ခတွေကြောင့်ယောဂတစ်ခုကြောင့်ယောဂကြီးအနာရောဂါတွေသက်သာသက်သာလည်းပြူအဲဒီခန္ဓာ၅ပါးတရားတွေယောဂကြီးနဲ့ပြူတယ်ယောဂကြီးဆောင်ထားတယ်လို့လည်းခန္ဓာ၅ပါးရှိရင်အလိုမပြတ်တဲ့တရားတွေပြင်းတယ်ဆင်းရဲတယ်ပြင်းနောက်ပြီးတော့ဘေးပဲကြောက်စီရပဲမသိတော့တာဒီကိုယ်ခန္ဓာကြီးနဲ့ကိုယ်သာနေတာပြီးမယ်ဆိုရင်ခန္ဓာမစဲပြည့်ပြည့်နဲ့ကြောက်စီကောင်းတယ်အစင်မင်းလို့ရှိရင်ပယ်လေးပါးလည်းဒီခန္ဓာကြီးပယ်လေးပါးပြည့်စွာရင်လည်းရကြတယ်ဆိုဒီခန္ဓာတွေပြည့်ကြတာတိစ္ဆာန်ပြည့်စွာလည်းလားပဲဒီကုလောကတဲ့လူတွေထိုင်ကျင်နေတဲ့တိစ္ဆာန်တွေကျွဲတွေနွားတွေဒုက္ခတွေရောက်လို့ခန္ဓာတွေပဲဝိညာဉ်သောတာဖတ်တာဝေဒနာ ဒီတရားတွေအဲဆင်းရဲတဲ့လူတွေအောက်တန်းကြတဲ့ပုဂ္ဂိုလ်တွေဆင်းရဲနဲ့ဒုက္ခရောက်နေဝိညာဉ်သနာဖာဒဝေဒနာဒီတရားတွေလည်းအဲလိုဖြစ်နေရတာတွေပြီးတော့ကြောက်စရာကောင်းတယ်ဝိညာဉ်သနာဖာဒဝေဒနာကျူတရား၅ပါးကြောက်စရာကောင်းတယ်သိရမယ်အဲလိုသိအောင်ကျူရမယ်မသိရင်ဘာဖြစ်တော့မကျူလို့ရှိရင်မသိရင်ဘာဖြစ်တော့မသိသူမှတမေခါခန္ဓာဆင်းရဲဖြစ်လိမ့်မည်မသိတဲ့သူတွေဉာဏ်ကြတိုင်းနဲ့တမ်းမဲ့ตายရသဘောကြတာဟိုသိသဘောကြတာသူကသိချင်းမလားသိသဘောကြတယ်သူများတော့ကဟောက်တယ်ချနေကောင်းလိုက်တာကောင်းလိုက်တာလည်းအဲဉာဏ်ကြတိုင်းမကျွတ်မှလို့နိစ္စဒုက္ခအနတ္တမသိတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒါကိုကောင်းချင်ပြီးတော့ตายရနှိမ့်တဲ့မှုဖြစ်ဆွဲလန်းတယ်ဆွဲလန်းတော့အထုတ်တယ်ကံမြောက်တယ်ကံကကျိုးပြီးတော့ဘဝဆင်းရဲကြီးရှိရတယ်အကုသိုလ်ကကျိုးပြီးတော့ဒီရဲ့ဒိဋ္ဌိကံပြီးတာပဲလေးပါသွားတာပဲကုသိုလ်ကကျိုးပြီးတော့လူဝဏဘဝကြီးဒါလည်းဒီနေ့ကျရင်ဥပနာပြီးအဆင်းရတော့တွေ့ရတာ။ဒါကြောင့်မသိသူမှတမေသာခန္ဓာဆင်းရဲဖြစ်လိမ့်မည်။အဲ့ဒီနည်းနဲ့ဖြစ်လာတာမသိတော့မြင်နိုင်ကြတဲ့ဓဝါ၆ပါးကပြီးအောင်လို့မရှိနိုင်ကြတဲ့ဘဝတွေများလာပြီတဲ့တကွာပြီးတော့တမေမှုဖြစ်လို့အရိယာနဲ့ခန္ဓာဆင်းရဲဖြစ်လာတာ။ဒီကုလည်းဖြစ်တော့မလား။နောင်လည်းဘယ်လိုဖြစ်သွားမလဲမသိသေးဘူး။အဲအခုရှုလို့ပြီးသွားရင်တော့နောင်ဘာတွေမဖြစ်ဘဲနဲ့ရှုရင်းသွားဖို့ပါပဲ။ဒီမြင်သူမှာတမေကွာခန္ဓာဆင်းရဲခြင်းရဲ့ဤဒီမြင်သူမှာတော့အဲ့ဒါတမေမှုတွေကျင်းပြီးဒနာကျင်းပြီးခန္ဓာဆင်းရဲမြင်သွားပါလိမ့်မယ်အဲ့ဒါဝေဒနာပစ္စယဒနာလို့ဒေသနာရှိတဲ့ဉာဏ်ဝေဒနာကနေပြီးဒနာမဖြစ်အောင်ဆက်တောက်တဲ့ဤဝေဒနာပစ္စယဒနာဉာဏ်မှာဝေဒနာမဖြစ်အောင်ရှုရသက္ကောသဒိသရူပိသဥပ္ပဇိသက္ခုဝိညာဏဒိဏသင်္ဂတိဖသောဖသတိစီယဝေဒနာဒီတိယမှာတော့ပုဂ္ဂိုလ်ရင်ပုဂ္ဂိုလ်ရင်ဖြစ်တာပဲသက္ကောသဒိသမျက်စိကိုလည်းမြင်၍ရူပိသဒိသမြင်ရတဲ့အခြင်းတွေကိုလည်းမြင်၍သက္ခုဝိညာဏမြင်မှုသက္ခုဝိညာဉ်သိပြီးဥပ္ပဇတိဖြစ်ပေါ်လာပြီးမြင်တယ်ဆိုတာမျက်စိရှိတော့အခြင်းရှိတော့ဒီနှစ်ခုအကြောင်းပြုပြီးနှလုံးသွင်းတော့မြင်မှုမြင်သိမှုတွေဖြစ်တိန်နံသုံးပါးသောတရားတို့ဉာဏ်ရှိအဖြင့်မြင်သိမှုသုံးပါးသောတရားတို့သင်္ကတိပေါက်ဆုံးဉာဏ်ကြောင့်ဖာသောဖာသတိသိနေအာယုံတွေ့သောဖာသအာယုံနဲ့ဖြစ်နေသင်္ကတိတွေ့ဖာသတိတရားတွေ့ခြင်းနည်းသောကြောင့်ကြောင့်ဝေဒနာခံစားမှုရှိပြီးအကောင်းနဲ့တွေ့ရင်ကောင်းသောခံစားမှုရှိတယ်မကောင်းတာနဲ့တွေ့ရင်မကောင်းသောခံစားမှုရှိတယ်အဲဝေဒနာသိစီရာတဏှာဝေဒနာအဲ့ဒီဝေဒနာဖြစ်တာကိုမသိရခြင်းဝေဒနာသိစီရာဝေဒနာဟုသောအကြောင်းကြောင့်တဏှာတဏှာသည်တမေပါရမှုတဏှာသည်ဥပိသတိဖြစ်ပေါ်လာသည်မြင်လို့ကောင်းကြားလို့ကောင်းအဲဒါအကြောင်းပြုပြီးတော့ตายရနှိမ့်တဲ့မှုနောက်ပါလိုက်မြင်လို့မကောင်းကြားလို့မကောင်းအကြောင်းပြုပြီးတော့ကောင်းကောင်းနေဖြစ်ခြင်းနဲ့ညောနေတောင်းတမှုတဏှာတွေဖြစ်တယ်တဏှာကြောင့်ဥပါရဏဖြစ်ပြီးတဏှာဖြစ်ပြီးဥပါရဏဆွဲလာပြီးဥပါရဏဖြစ်စရာဘဝဆွဲလာပြီးပြင်းအောင်အာထုပ်ပြုလို့တဲ့ခံခံပြင်းရောက်လာသည်ဘဝတူဆရာဇာတိဘဝကြောင့်ဇာတိဘဝတူဆရာတိဘဝတူဖြစ်တော့ဥရနာယတရားကြီးဒါကသွားရသော်ရှင်လားသွားရသော်ရှင်လားပယ်ချက်ပုံကိုဒါနဲ့ဟောတဲ့မြတ်စွာဘုရားအဲဝေဒနာတစ္ဆေယဉာဏ်မှာတဏှာအဲ့ဒီကတဏှာပြပုံလေးဝေဒနာကြီးဇာဝေဒနာဥသောအကျဉ်းတဏှာတဏှာသည်ဥပ္ပဇ္ဇတိဖြစ်ပေါ်ဓာတ်သည်ဖြစ်တတ်တာဖြစ်တယ်ဖြစ်တာမဟုတ်တယ်မဖြစ်ဘူးမဖြစ်အောင်မဖြစ်အောင်ဘယ်နဲ့လုပ်သတ္တဇီဝတဏှာယအပိသဝိရာနိရောဓာသတ္တဇီဝတဏှာယအပိသဝိရာနိရောဓာဥပါရဏနိရောဓောသတ္တဇီဝတဏှာယသောဖြစ်တတ်သောတဏှာဤကနှင့်အပိသဝိရာနိရောဓာအကျဉ်းမဲ့ပြည့်ပြည့်ချင်းစုံငင်းငင်းကြောင်အပိသဝိရာကအပြင်အပိသဝိရာကအကျဉ်းမဲ့ပြည့်ပြည့်ချင်းအပိသနိရောဓာအကျဉ်းမဲ့စုချင်းကြောင်အဘိဓဝိရဏဉာဏ်ကျင့်တဲ့ဖြစ်တဲ့ချင်းချုပ်ခြင်းကြောင့်ဥပါရဏဉာဏ်တော်ဆွဲလာမှုဥပါရဏချုပ်ခြင်းသံဟောဒီရှိသည်အဲဆွဲလာမှုဥပါရဏမရှိတော့ဘူးအဲဒီဝေဒနာကိုစက်ပြီးတဏှာလေးဖြစ်တာလေအဲ့ဒီတဏှာလေးအကျွမ်းမဲ့ထုတ်သွားလို့ရှိရင်အရဟတမဖြင့်ကျွမ်းမဲ့ချုပ်တယ်အရဟတမမရောက်ခင်တော့ဝိပဿနာနဲ့ထုတ်ရတယ်ဝိပဿနာနဲ့စူတိုင်းစူတိုင်းအဲသာအနိစ္စတော်ပါတ္တဏီကိုအနိစ္စကိုမြင်လို့ဆိုတာဝိပဿနာနဲ့ချုပ်ပုံကိုပြရတယ်။ဒါမှမရိယာမဲမဟုတ်သေးဘူး။အနိစ္စမြင်တဲ့ဒုက္ခမြင်တဲ့အနတ္တမြင်တဲ့ယောဂဝိမြင်တဲ့ဘေးဝမြင်တဲ့မြင်လို့ကျင်တဲ့စေတနာမစားနေတဲ့ပုဂ္ဂိုလ်တွေကတဏှာပဲနေတာတဏှာကျင်းတာတဲ့အခုယောဂီပုဂ္ဂိုလ်တွေမြင်နိုင်ကြတဲ့နေမှတ်ပြီးတော့အဲဒီဝေဒနာခံစားမှုတွေမြင်နိုင်ကြတဲ့နေပါနေတာပဲ။အဲ့ဒါလေးတွေကို ဖြစ်ပြသလည်းမမြဲဘူးဖြစ်ပြသလည်းမမြဲဘူးမှန်ရင်မှန်ရင်ပြုတ်ပြသလည်းမမြဲဘူးမမြဲဘူးဒီတိုင်းဒီတိုင်းဟာဝေဒနာတော့ဖြစ်တာပဲဒနာမရှိဘူးဘာသာနဲ့တမှုမလာဘူးသိပြီပြောတာမမြဲဘူးသိနေတာဘာနဲ့တမှုမလာဘူးသင်ရည်ပဲသိနေတာနဲ့တမှုမလာဘူးပုဂ္ဂိုလ်သားတဝါမဟုတ်ဘူးသဘောတရားများပဲသိနေတာနဲ့တမှုမလာဘူးအဲဒါနဲ့တမှုဒနာချင်းဒါကဝိပဿနာနဲ့ငြိမ့်နေဘူးပါဠိကဟောတာကသင်ကေတနာပဇာတိဘုပုဂ္ဂိုလ်တော်ဒီတနာဟုတ်ပဲကောအိိဆောင်မြင်တဲ့ပုဂ္ဂိုလ်ဒီတနာပဲအိိဆောင်မြင်ရမယ်ဒုက္ခကိုမြင်ရမယ်အနတ္တကိုမြင်ရမယ်ရောဂါကိုမြင်ရမယ်အဲဘယ်ကိုမြင်ရမယ်ကြောက်ွက်ကောင်းတယ်လို့မြင်ရမယ်အဲဒီလိုမြင်ရကြည့်ရမှာပဲသိမြင်သူမှတတ်မယ်ဆိုအဲဒီလိုသိမြင်လို့ရှိရင်တတ်မယ်မှတနာမရှိဘူးတဲ့ဝေဒနာတင်ဖြစ်ပြီးတော့တနာဆက်မဖြစ်တော့ဘူးအဲ့ဒါလေးမှတ်ဟုတ်အမှန်တိုင်းတစ်ခုပဲနေပြီးတော့ရေးထားတာလေးရှိတော့ခင်ဗျားတို့ဒီကောင်ဟောသူကဘယ်နဲ့ဟောထားတယ်ဘယ်နဲ့ရေးထားတယ်ဆိုတော့ဝေဒနာဏိရောဓတဏှာဏိရောဓစေတနာရဝေဒနာချုပ်လို့တဏှာချုပ်တာတဲ့ဒီတော့ရှိတယ်အဲ့ဒါကသူကစာမရှိဘူးဒီကောင်ကဘာစေကြည့်ရလဲဟောထားတာကမသိဘူးကြီးကဝေဒနာဏိရောဓတဏှာဏိရောဓလို့စပြီးတော့ဟောတာမသိဘူးအဝိဇ္ဇာဏိရောဓကစဟောတာတော့ရှိတယ်ဝိဇ္ဇာချုပ်ရင်တဏှာချုပ်တယ်တဏှာချုပ်တော့အဲဝိဇ္ဇာချုပ်ရင်သင်္ခါရချုပ်တယ်သင်္ခါရချုပ်လို့ရှိရင်ဝิญဉေတို့နာယုတ်တို့သရရမဖတ်တာဝေဒနာအကုန်လုံးချုပ်တယ်အဲဒါတဏှာလည်းချုပ်တယ်ဥပါဒံအကုန်လုံးဝိညာဉ်ကစပြီးချုပ်ပုံတွေဟောလာတာရှိတယ်ဝေဒနာကစပြီးချုပ်ပုံကိုတော့ဟောလာမှာပြီးဘူးစိတ္တမျိုးစိတ္တမဖြစ်နိုင်ဘူးဝေဒနာဆိုတာဘယ်သူမှမချုပ်ဘူးယဟနာလည်းဝေဒနာရှိတာပဲအရာလည်းဝေဒနာရှိတာပဲမြင်လို့ရှိရင်ဝေဒနာပြောင်းသွားတာပဲဝေဒနာမရောက်အောင်လို့တားရလို့မရဘူးနာနာပုဂ္ဂိုလ်တွေလည်းခလုတ်တတ်ရင်နာတာပဲမနာအောင်လို့ပဲရတယ်မလို့အဲဝိပဿနာရှိမှရင်သက်သာရရတာကလည်းခုပဲရှိတယ်ဒီတိုင်းဆိုရင်တော့နာတာပဲမိသွားတတ်ရင်ပူတာပဲအင်းတရားလည်းပဲရှင်ဒီဝရကကြောက်လုံးကြီးနှိမ့်တော့ကိုအဲဒီမှာခြေတော့ကြောက်လုံးပဲတွေရှိသွားတော့အဲဒီမှာဝေဒနာတွေဒါလည်းပဲခံရခဲ့တာပဲသို့တော်လည်းဝိပဿနာနဲ့နည်းနည်းနည်းရှိလို့ပလသမဘာတွေဝင်လာလို့သိပြီးတော့မကြည့်ရဘူးပေါ့လေသက်သာကိုရတယ်ဘယ်တော့ပဲလုံးလုံးမကြည့်အောင်လို့တို့တော့မရဘူးသူကဝေဒနာဆိုတာကောင်းသောဝေဒနာလည်းရှိသိုးသောဝေဒနာလည်းရှိအဲမျက်စိကမြင်လို့ရှိရင်ဝေဒနာပြောင်းသွားတာနားကကြားရင်ဝေဒနာပြောင်းသွားတာဝေဒနာနဲ့ပြောင်းဝေဒနာချုပ်အောင်လို့မရဘူးအဲချုပ်အောင်လို့ရတာဝေဒနာကဆက်ဖြစ်မဲ့တဏှာတော့ချုပ်အောင်လို့နိုင်တယ်ဝေဒနာဖြစ်ပြီးတော့တဏှာမဖြစ်အောင်ဟောမသိသူမှာတမေကခန္ဓာချင်းရဲ့ဖြစ်လိမ့်မည်မသိတဲ့ပုဂ္ဂိုလ်မှာဝေဒနာကိုအကောင်းတင်ပြီးတမေတဏှာဖြစ်လိမ့်မယ်သိမြင်သူမှာတမဲကွာခန္ဓာဆင်းရဲခြင်းဖြင့်သိမြင်တဲ့ပုဂ္ဂိုလ်ကြတော့တမဲမှုကွာသွားနေသာဒုက္ခအနာတ္တအမှန်နဲ့ပြီးလို့ရှိရင်တမဲမှုကျင်းသွားတယ်အဲတမဲမှုဝေဒနာကျင်းတယ်တဏှာဏိရောဓဥပါရဏဏိရောဓစသည်အဲဒီတော့ပရိစ္ဆေသမုပ္ပါဒ်ဆုတ်တယ်အဲ့ဒါကိုနားလည်အောင်လို့ဒီနည်းကဒီတုတ်ကိုဟောပါလေအနံကောင်းပါလေသူကအဲအဲဒီလိုတဏှာချုပ်အောင်ဘယ်နဲ့လုပ်ရလဲရေခြင်းပုဂ္ဂိုလ်တို့သည်တန်တော်ပြည့်အောင်တာတာရောကိုနေသာတော့မမြဲဘူးပါသနိမြင်ကုန်ဒေတောပုဂ္ဂိုလ်တို့သည်တဏံတဏာကိုကစားပြီးဆုံးကုန်တဲ့ဒေသနာအတူတူပြီဝေဒနာကိုအဲဝေဒနာကိုမဟုတ်ဘူးပြည့်အောင်တာတာရောကိုပြည့်အောင်တာတာဆိုတော့ဝิญဉာဏ်တော့တာတာဖတ်တော့ဝေဒနာအဲ၅ပါးသောတရားတွေလေဝေဒနာပြောင်းနေရတယ်အခုမြင်တိုင်းကြားတိုင်းတဝါ၆ပါးဖြစ်နေတယ်တရားတွေအဲပြည့်အောင်တာတာရောကိုအနိစ္စဒုက္ခအနတ္တမြင်လို့ရှိရင်နဲ့တဏှာကိုပယ်တယ်တဏှာကျင်းတယ်အဲဒီအာရုံနဲ့ဆက်ပြီးရှင်းမယ်တဏှာတွေမကြည့်ရတော့ငြင်းနေဒါပဲအဲဒါကိုသိမြင်သူမှာတမ်းမဲ့กว่าတဏှာငြင်းပါတမ်းမဲ့กว่าတော့ဥပါဒါနဲ့ငြင်းဥပါဒါကျင်းတော့ဘဝလည်းငြင်းဘဝငြင်းတော့ဘဝတွေခန္ဓာတွေမကြည့်ရဘူးဇာတိမကြည့်ရဘူးဇရာမရဏဒုက္ခပြီးတော့အကုန်လုံးငြင်းနေတဲ့အဲဒါကိုသိမြင်သူမှာတမ်းမဲ့กว่าခန္ဓာဆင်းရဲခြင်းငြင်းအခုယောဂီတွေကဒီလိုလုပ်နေရတာပဲသစ္စာယုံနာပစ္စုပန်းမှန်ပြီးအောင်ရှိရမှန်ပြောင်းရှိတယ်ဒီကူအားတော့ဒီလိုမရှိပါဘူးမရှိရင်ဘာဖြစ်တော့မသိသူမှတတ်မဲ့ကခန္ဓာဆင်းရဲဖြစ်လိမ့်မယ်အဲမသိရင်တတ်မဲ့ပြီးတော့ဒနာဖြစ်ဒနာဥပါဒံဖြစ်ဥပါဒံနဲ့ဘဝဖြစ်ပြီးဘဝတရားဇာတိဘဝတရားခုဖြစ်လာကလည်းဒီနည်းနဲ့ဖြစ်လာတာဘယ်လိုဖြစ်ဒီနည်းနဲ့ဖြစ်လာတာလဲဒီကလည်းဒီလိုဖြစ်ကြတာများပြီးနောင်လည်းပဲဒီတိုင်းနေသွားရင်ဒီလိုဖြစ်ဦးမှာပဲဒါတော့မသိသူမှတတ်မဲ့ကခန္ဓာဆင်းရဲဖြစ်လိမ့်မယ်ဒီနေ့တဲ့ပုဂ္ဂိုလ်မှာတော့တမ်းမဲ့ခြင်းကွာမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်ရင်ပေါ်ရင်သိရောက်တာတည်းဒီနေစာဒုက္ခအနတ္တသိလို့ရှိရင်တမ်းမဲ့မှုတနာကိုပယ်တယ်ပါဠိတော်ကအဲဒီဆိုရတာပါဘ အဲဒါဆိုလို့ကညီမကမဟုတ်ကိုရှိတဲ့ပုဂ္ဂိုလ်တွေလည်းအနိစ္စဒုက္ခအနတ္တမြင်နေရင်အဲဒီရှုမိတဲ့အာရုံနဲ့စပြီးကာယမှုတမ်းမဲ့မှုမဖြစ်ဘူးသိနေကြလားကိုယ်တိုင်ကိုယ်တို့ရားဖြင့်ကိုသိနေရတာမြင်ပါတယ်အဲသိမြင်သူမှတမ်းမဲ့ကွာတမ်းမဲ့မှုကျင်းတော့နာကျင်းတယ်တနာကျင်းတော့ဥပါဒဏ်နဲ့ကျင်းတယ်ဘဝဥပါဒဏ်ကျင်းတော့ကာမဘဝဆိုရက်ကုသိုလ်အကုသိုလ်ကနေလည်းကျင်းတယ်အဲဒီဘဝနေပြီးကျုပ်ပေးမယ်ခန္ဓာ၅ပါးသာတိဇာမရဏတွေလည်းရှင်းနေဆင်းခါတဲ့ငိမ့်နေဒါဝိပဿနာနဲ့ငိမ့်မို့နောက်အရိယာမေရောက်တဲ့ခါကျတော့လုံးဝဘဝဆင်းရဲငိမ့်သွားနိုင်မယ်အဲ့ဒါကိုဒီသုံးပိုက်ကသုသာပါလေဒီသုံးပိုက်ဆိုပြီးနေတယ်ဆရာသိန်းတော်မေတ္တာကြီးကြော်သွားပြီစစ်သေးယုံနာမသစ္စာပံအမှန်တရားရှုရမည်စစ်သေးယုံနာမသောပံအမှန်တရားရှိရမည်သို့မသိသူမှာမထာသာနာစင်ရဲ့ဖြစ်လိမ့်မည်မသိသူမှာသာမထာသာနာစင်ရဲ့ဖြစ်လိမ့်မည်သို့ရရရေကိုစိတ်နဲ့ကြာ